Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ10ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2432နဲ့လိုင်းနိုမီတာ40တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာနဲ့နှစ်ခင်ပါခင်ဗျာကျွန်တော်ဆံမိုးရေပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးမှာပါအဲ့ဒီထဲမှာစိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ IS Islamic စစ်သွေးကြွတွေပေါ်စီးရီးယားဖိအားပေးမှုတွေတိုးမြင့်ပြုလုပ်နေတယ်လို့သမ္မတဥဘာမအစိုးရကပြောဆိုလိုက်ပါတယ် Republican သမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြန်မဲ့ Donald Trump ရဲ့ပြောဆိုချက်တွေအပေါ်နိုင်ငံတကာကနေပြစ်တင်ဝေဖန်မှုတွေရှိနေပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့
ဒီလိုများကျွန်တော်နောက်ထပ်အစိုးရတက်လာမယ်ဆိုရင်လက်ရှိလူခွင့်ကော်မရှင်ရဲ့လုံခြုံမှုစွမ်းအားတွေကိုပြန်လည်သုံးသပ်ပြီးတော့လိုအပ်တယ်လို့ပြုပြင်ဆောင်ရွက်မှုတွေကျွန်တော်လှုပ်ဆောင်မှုလိုအပ်တယ်လို့ယူဆတယ်။နောက်တစ်ခုကတော့
ဒါကတော့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်မယ်နိုင်ငံတကာလူခွင့်ရေးနေ့မှာမြန်မာလူခွင့်ရေးဦးဆောင်လှုပ်ရှားသူတွေကပြောသွားတာပါ။အပြည့်စုံကိုတရင်အစီအစဉ်ပြီးမှနားဆင်ရမယ်။ဒါအပြင်အစ်စ်တက်လာမယ့်အစိုးရဟာအရင်အစိုးရကကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဘလို့နီးလန့်နဲ့ကုစားပေးတဲ့နယ်ဆိုတာကိုနိုင်ငံတကာအဖွဲ့အစည်းတစ်ခုကအကြံပေးသတင်းထုတ်အကြံပေးလိုက်တဲ့အကြောင်းမြန်မာနိုင်ငံမှာအထည်ချုပ်လုပ်သားအများစုဟာဒုက္ခလစာမလုံလောက်တဲ့အတွက်ကြောင့်အကျွေးမီပြဿနာရင်ဆိုင်နေရတဲ့အကြောင်းနဲ့မကြင်ငင်ကရေကြီးမြေပြိုမှုတွေကြောင့်အုံမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ချင်းပြည်နယ်မှာပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့အကြောင်းတွေကိုလည်းကြားရမှာပါဒါတွေကိုအလှန့်ပေးခြင်းအယူဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံသတင်းတွေကိုဦးစံမိုးဝင်တဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးပါမယ်ခင်ဗျာ
စီးရီးယားနဲ့အီရတ်နိုင်ငံတွေမှာရှိတဲ့ IS Islamic စစ်သွေးကြွတွေအပေါ်စီးရီးယားဖိအားပေးမှုတွေကိုတွန်းမြင့်ပြစ်လုံနေတယ်လို့သမ္မတဥဘာမအစိုးရကပြောဆိုလိုက်ပါတယ်။ဒါပေမဲ့ IS တွေအနေနဲ့ American မြေပေါ်မှာအကြမ်းဖက်မှုဖြစ်ပေါ်အောင်လုတ်ကင်နိုင်စွမ်းရှိတယ်ဆိုတာကိုပြသလာခဲ့တဲ့အတိုင်း American တိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေအများပြားဟာအဲ့ဒီနှစ်နိုင်ငံစီကိုဆေလွတ်ချထားရေးကိစ္စကိုတော့ဆက်လက်ပြီးတော့စန့်ကျင်နေစေဖြစ်ပါတယ်။တိုက်ခိုက်ချေမှုန်းရေးမှာနိုင်ငံတကာအနေနဲ့ပုံမှုအကူအညီပေးဖို့ကို American ကာကွယ်ရေးဝန်ကြီး Ash Carter ကတောင်းဆိုလိုက်ပါတယ်။ American မြေပြင်တပ်ဖွဲ့ဝင်တွေအများပြားဆေလွတ်တာဟာရန်သူအလို့ကြလှုပ်ပေးရရောက်စေလိမ့်မယ်လို့ဗိုလ်ဟူးနေအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့ရေးရာကော်မတီရဲ့ရှေ့မှောက်ကြားနာပွဲမှာဝန်ကြီး Carter ကထွက်ဆိုသွားခဲ့တာဖြစ်ပါတယ်။စီးရီးယားနဲ့အီရတ်မှာဖြစ်နေတဲ့ပြည်ပခါကို American နီးနဲ့ကင်တွယ်သွားမယ်ဆိုရင် ISIS တွေနဲ့သူတို့ရဲ့အုပ်ချုပ်မှုကိုစန့်ကျင်တိုက်ခိုက်နေသူတွေကအမေရိကန်ကိုပြန်တိုက်လာနိုင်တယ်လို့ဝန်ကြီးကာတာကပြောပါတယ်။ဒီချက်ကိုအထက်လွှတ်တော်ကော်မတီရဲ့ဥက္ကဋ္ဌဂျွန်မက်ကင်းကတော့မယုံကြည်တဲ့လေတံနဲ့တုံ့ပြန်ပြောဆိုပါတယ်။ ISD ကအမေရိကန်အမိမြေကိုတိုက်ရိုက်ချင်းချောက်လာနေတာအမှန်တကယ်ပဲပို့ပြီးတော့လဲတိုးလာနေတယ်ဒီစစ်မှာကျွန်တော်တို့မနိုင်ဘူး။အချိန်ကဒုဗန်မှာမရှိဘူးဆိုပြောဆိုလိုက်ပါတယ်။ကြားနာပွဲမှာကာကွယ်ရေးဝန်ကြီးကာတာက IS ချေမုံရေးအမေရိကန်ပြည်ထောင်စုဘက်ကလှုပ်ဆောင်နေတဲ့အခြေအနေတွေကိုခြုံငုံပြီးတော့ရှင်းပြခဲ့ပါတယ်
။ American နိုင်ငံတဲကိုမွတ်စလင်တွေဝင်ရောက်မှုယာယီပိတ်ပင်ဖို့အတွက်အဆိုပြုခဲ့တဲ့ Republican Party ကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်းပြိုင်အရေးခံမှုရှင်းပြိုင်နေတဲ့ Donald Trump ကိုနိုင်ငံတကာကကန့်ကွက်မှုတွေဟာဗိုလ်တပူးနယ်မှာပိုးပြီးတိုးလာခဲ့ပါတယ်။ Mr. Trump ကို Britain နိုင်ငံနဲ့ဝင်ရောက်မှုမပြုဖို့အတွက်ကွန်ပျူတာအွန်လိုင်းကနေလက်မှတ်ရေးထိုးတောင်းဆိုတဲ့ Britain နိုင်ငံသားက2သိန်းခွဲလောက်ရှိနေတာပါ။ဒီလအစောပိုင်းမှာ California ပြည်နယ်မှာလူ14ဦးသေဆုံးစေခဲ့တဲ့ဖြစ်ရပ်နောက်ပိုင်းတနင်္လာနေ့က Mr. Trump က American နိုင်ငံနဲ့ Muslim တွေဝင်ရောက်မှုကိုလုံးဝပိတ်ပင်ပစ်ဖို့အတွက်တောင်းဆိုခဲ့တာဖြစ်ပြီး American နိုင်ငံပေါ်မှာ Muslim တွေရဲ့သဘောထားအမှန်ကိုအစိုးရဘက်ကတည်တည်ချာချာဆန်းစစ်နှံ့ရင်အထိဒီလိုပိတ်ပင်ထားတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။တချို့ Britain နိုင်ငံသားတွေကတော့သူ့ရဲ့မှတ်ချက်ဟာအမုန်းစကားဖြစ်လာစေတာမို့ Scotland ကဂေါက်ကွင်းပိုင်ရှိနေတဲ့ Mr. Trump ကိုလည်း Britain နိုင်ငံကိုလာရောက်မှုပိတ်ပင်ဖို့အတွက်တောင်းဆိုခဲ့ကြတာပါ။Scottish အမျိုးသားပါတီအမတ် Tasmania အမတ်ရှိတ်ကလည်း Britain နိုင်ငံမှာအစွန်းရောက် Muslim တရားဟောဆရာတွေအတွက်ထုတ်ပြန်ထားတဲ့တားမြစ်ချက်ဥပဒေလိုမျိုး Mr. Trump အတွက်အလားတူထုတ်ပြန်ပေးတယ်တယ်လို့ဆိုပါတယ်။ Israel ကလက်ရနဲ့လက်ဝဲရင်းနိုင်ငံရေးသမားတွေနဲ့ Israel Arab အမတ်တွေကလည်း Mr. Trump ရဲ့မှတ်ချက်အတွက်ရှုံချပြစ်တင်ခဲ့ကြပြီးသူ့ကို Israel လာရောက်ခွင့်တားမြစ်တယ်လို့ပြောပါတယ်။ Israel ဝန်ကြီးချုပ် Netanyahu ကလည်း Mr. Trump ရဲ့ပြောကြားချက်တွေကိုလက်မခံဘူးလို့ဆိုပါတယ်။ပြန်တဲ့ Britain ဝန်ကြီးချုပ်တွေကနေဒါနိုင်ငံခြားရေးဝန်ကြီးအပြင်ကုလသမဂ္ဂနဲ့အာရှနိုင်ငံတွေက Muslim တွေကလည်း Mr. Trump ရဲ့အမှတ်ချက်အတွက်ရှုံချပြစ်တင်ခဲ့ကြတာပါ
ပြီးခဲ့တဲ့ပတ်တုန်းက California ပြည်နယ် San Bernardino ပြစ်ခတ်မှုအတွက်မတင်ကြရသူနှစ်ဦးကသူတို့နှစ်ဦးအွန်လိုင်းပေါ်ကနေမတွေ့ကြသေးခင်ကတည်းကအစွန်းရောက်ဝါဒကိုဆွဲကင်ခဲ့ကြသူတွေဖြစ်ပြီးဂျီဟတ်အကြောင်းနဲ့ကိုဂျိုးစွန်အာဇာနီဘဝအကြောင်းစတာတွေကိုလွန်ခဲ့တဲ့နှစ်နှစ်လောက်ကတည်းကဆွေးနွေးခဲ့ကြတယ်လို့အမေရိကန်ဗဟိုအစိုးရထောက်လိုင်းရေးဌာန FBI အဖွဲ့ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။ဆာယက်ရီဇဝန်ဖာရော့ခ်နဲ့သူ့ရဲ့ဇနီးတက်စဖင်းမလစ်တူဟာကယ်လီဖိုးနီးယားဆန်ပနာဒီနိုပြစ်ခတ်မှုမတန်ခင်တော်တော်ကြာကလေးကအစွန်းရောက်ဝါဒဆွဲကင်ခဲ့ကြသူတွေဖြစ်တဲ့အကြောင်း FBI ရဲ့ညွှန်ကြားရေးမှူး James Comey ကစီးနိတ်အထက်လွှတ်တော်ဥပဒေရေးရာကော်မတီရဲ့ရှေ့မှောက်မှာဗိုလ်ထုနေကပြောကြားခဲ့ပါတယ်။သူတို့လင်မယားဟာပြီးခဲ့တဲ့နှစ်အတွင်းမှာလက်ထပ်ခဲ့ကြတာပါ။သူတို့ကိုပြည်ပအကြမ်းဖက်အုပ်စုတွေကလှုံ့ဆော်မှုပေးခဲ့ပြီးသူတို့ကိုအိမ်မွေးချမ်းပေါက်အကြမ်းဖက်အစွန်းရောက်သမားတွေလို့သတ်မှတ်ကြပါတယ်ခင်ဗျာ
။ Germany ဝန်ကြီးချုပ် Angela Merkel ကို2015ခုနှစ်အတွက် Person of the Year အထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့ကမ္ဘာကျော် Times Magazine ကြီးကရွေးချယ်လိုက်ပါတယ်။ Syria ဒုက္ခသည်ပြဿနာ Greek နိုင်ငံငွေကြေးတဲ့ဖြည့်ရှင်ရေးဆန်ရသဘောတူညီချက်အရဖို့နဲ့ဥရောပတမကမှာ Euro ငွေပြဿနာတက်နေခြင်းအပြင် Ukraine ကို Russia ကျူးကျော်မှုလို့ပြဿနာအမျိုးစုံနဲ့ရင်ဆိုင်နေတဲ့အချိန်မှာသူ့ရဲ့ဦးဆောင်မှုတွေနဲ့ပတ်သက်ပြီး Times Magazine ကအခုလိုရွေးချယ်လိုက်တာပါ။ဝန်ကြီးချုပ်မာကယ်ဟာဥရောပတလွှားပြဿနာကြီးတွေနဲ့ရင်ဆိုင်ရတိုင်းနောက်မဆုတ်ဘဲကိုယ်တိုင်ပါဝင်ဥဆောင်ခဲ့တယ်လို့ Time Magazine ကပေါ်ပြပါတယ်။ဒါအပြင်ကမ္ဘာနေရာအတော်များများမှာလုံခြုံရေးနဲ့လွတ်လပ်မှုကြားချင်းဝင်ရှာညှိနှိုင်းရေးနဲ့ပတ်သက်ပြီးအခြေတင်ဖြစ်ခဲ့ကြပြီးဒီလိုကြုံရချိန်တိုင်းမှာ Miss Merkel ကရင်ကျေးတဲ့နိုင်ငံတိုင်းမှာအယံတားတွေတဲ့ပေါင်းဦးတရားခင်တာဟာစစ်မြေပြင်ဝင်တိုက်ချိန်မှာရောပြန်ဆုတ်ချိန်မှာပါအောင်မွေးရနိုင်မှာဖြစ်ကြောင်းဂျာမနီနိုင်ငံသားတွေနဲ့ကြံကပနိုင်ငံတွေကိုသိစေခဲ့တယ်လို့ Times Magazine မှာဖော်ပြထားပါတယ်။နိုင်ငံတကာနိုင်ငံမှာပြည်သူတွေရဲ့ခေါင်းဆောင်ရဲ့ပြောစကားလက်မခံခြင်းပဲဖြစ်နေတဲ့အချိန်မျိုးမှာခေါင်းဆောင်ကောင်းတယောက်ရဲ့အရေးချင်းကိုတိုင်းတာနိုင်တာဖြစ်ပြီးအခု Miss Merkel ကဒီလိုအချိန်မျိုးမှာသူ့ရဲ့ပြတ်သားခိုင်မာတဲ့အသိခါနဲ့ကမ္ဘာလေးမှာဥဆောင်ပြခဲ့သူလို့လဲ Times Magazine Editor Nancy Gibbs ကဗုဒ္ဓဘူးနဲ့စာဆောင်မှာရေးသားခဲ့ပါတယ်။ Miss Merkel ဟာလွန်ခဲ့တဲ့10နှစ်တွင်ပထမဆုံးအမျိုးသမီးဝန်ကြီးချုပ်တူဖြစ်လာရုံနဲ့မကဘဲဥရောပသမ္မတကထင်ရှားတဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်။1954ခုနှစ်အနောက်ဂျာမနီနိုင်ငံ Hamburg မှာမွေးဖွားခဲ့ပြီး1988ခုနှစ်မှာပါရဂူဘွဲ့ရခဲ့သူ Miss Merkel ဟာနိုင်ငံရေးမလုပ်ဆောင်ခင်အရှေ့ဂျာမနီတိုက်ပံအကယ်ဒမီမှာ1990အထိအလုပ်လုပ်ခဲ့သူဖြစ်ပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝအမေရိကန်တံမြန်မာပိုင်းအစီအစဉ်ကကြာတာပတိနေ့မနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံမှာတဟုန်တို့ကြီးထွားလာနေတဲ့ခီးသွွားလုပ်ငန်းမှာဇဝဲတို့ဥယျာဉ်ချမ်းတန်ရှင်အစရှိတာတွေကိုလုတ်ကင်နေကြတဲ့ရွှေပြောင်းအလုပ်သမားတွေအနေနဲ့အ ਨੇ ဆုံးတတ်မှတ်ထားတဲ့လူအားကကျင်းဝေတဲ့ရော့ရရှိနေကြပြီးလောက်ခနဲ့ခံစား권မရှိကြတယ်လို့ခွဲခြားဆက်ဆံမှုတွေလည်းရှိနေတဲ့အကြောင်းအလုပ်သမားများပေါ်ပြိနေမှုနဲ့ပတ်သက်ပြီးတော့စစ်ဆေးတွေ့ရှိချက်တခုမှဖော်ပြထားပါတယ်။အုံမင်းနေရှိတဲ့ထိုင်းနိုင်ငံအစွန်ဖျားကျုံးလေးတွေစီကိုလူပေါင်းတန်း30ကျော်လာရောက်လေပတ်ကြပါတယ်။အဲ့ဒီမှာပင်လယ်ကမ်းဆက်အပန်းဖြေနေစရာရှိတယ်လို့ဖျားကျောင်းကန်တွေညဘက်လေပတ်စရာတွေနဲ့နိုင်ငံရဲ့ GDP 10ရာခိုင်နှုန်းကိုအဲ့ဒီလုပ်ငန်းကရရှိနေပါတယ်။ဒါပေမဲ့ဗိုလ်ထုနေမှာထုတ်ပြန်လိုက်တဲ့ Sweden နိုင်ငံက Shet Resandi and Fair Action အဖွဲ့ရဲ့တွစ်ရှိချက်ထဲမှာတော့အိနီချင်းဆင်းရဲတဲ့မြန်မာနိုင်ငံကနေခေါင်လတ်ပူကက်အစရှိတဲ့အပန်းဖြေစခန်းတွေရှိဆွီဒင်နိုင်ငံပိုင်ထိတ်တန့်ခီးသွွားကုမ္ပဏီတွေကနေအသုံးပြုနေတဲ့ဟိုတယ်တွေမှာလာရောက်လုပ်ကင်နေကြတဲ့ရွှေပြောင်းလူသမားတွေအနေနဲ့အမျက်ထုတ်ခေါင်းပုံဖျက်ခံရတယ်လို့ဖော်ပြထားပါတယ်။တချို့တွေကြတော့လဲဟိုတယ်ရဲ့အထောက်အကူပေးတဲ့ဝန်ဆောင်မှုလုပ်ငန်းတွေဖြစ်တဲ့မုန်းဖုတ်လုပ်ငန်းအဝတ်လျှော်ဖုတ်တဲ့လုပ်ငန်းတွေမှာလုပ်ကင်ကြရတယ်လို့ဆိုပါတယ်။ဆွီဒင်အဖွဲ့ကတွစ်ဆုံမေးမြန်းမှုပြုလုပ်ခဲ့ရမှာအချိန်ကြာမြင့်စွာခိုင်းစေမှုလုပ်အားရက်ခံစား권နေပါမှုနှိမ်ချဆက်ဆံရမှုစတာတွေရှိတယ်လို့ Fair Action Project ရဲ့ Manager Amanda Sadolan ကပြောဆိုပါတယ်။ထိုင်းနိုင်ငံမှာအလုတ်လုံနေကြတဲ့ရွှေပြောင်းလုတ်သား၃ပုံ၂ပုံနီးပါးလောက်ဟာအရှိတောင်အရှနိုင်ငံလေးရဲ့တနေ့တာလုတ်အားလုတ်သမားကဘတ်300.35ဒေါ်လာထက်ရော့ပြီးတော့ရနေကြတယ်လို့ဆိုပါတယ်။တချို့နေရာတွေမှာတနေ့ကို16နာရီအထိအလုတ်လုတ်ကြပြီးအနက်ချိန်လည်းမရှိဘူးလို့သိရကြောင်းတင်ပြထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးရဲ့မှတ်ချက်ပေးပြောကြားချက်တွေဟာထိုင်းနိုင်ငံမှာဗျင်းနဲ့ပတ်သက်ပြီးဝေဖန်မှုတွေမလုပ်ဖို့အတွက်ကန့်သက်ထားတဲ့ဥပဒေကိုချိုးဖောက်မှုရှိမရှိထိုင်းရဲတွေကစုံစမ်းစစ်ဆေးနေပါတယ်။ဒါပေမဲ့လည်းတန်မာတူအနေနဲ့တန်တမာရေးဆိုင်ရာကင်းလောက်ခွင့်ရနေတာမို့ဆွဲချက်တစုံတရာတင်မယ်လို့တော့မမျှော်လင့်ကြပါဘူး။ပြီးခဲ့တဲ့လတုန်းက တမ်မတီဂလန်ဒေးဗစ်ရဲ့မင်းကွန်းပြောကြားချက်ထဲမှာထိုင်းဘုရင်စနစ်နဲ့ပတ်သက်ပြီးအသေးဖြတ်မှုဆိုင်ရာတားမြစ်ထားတဲ့ဥပဒေနဲ့ညှိစွန်းမှုရှိနေတယ်လို့တိုင်ကြားစာရခဲ့ပြီးတဲ့နောက်မှာအခုလိုစုံစမ်းစစ်ဆေးမှုတွေလုပ်နေတာလို့ရဲကဗုဒ္ဓမြို့နယ်မှာပြောကြားခဲ့တာပါ။ထိုင်းဘုရင်ဘူမီဘောအဗ္ဒူရာဒက်ကိုဝေဖန်မှုအတွက်အရက်သားတွေမှအပြစ်ရှိတယ်လို့ထိုင်းစစ်ခုံရုံးကအချက်မှတ်ပြီးနှစ်ရှည်ထောင်နှံစီရင်ချက်ချတာတွေနဲ့ပတ်သက်ပြီးမစ္စတာဒေးဗစ်ကသူ့ရဲ့မင်းကွန်းထဲမှာမင်းကွန်းထုတ်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးဒီဥပဒေချိုးဖောက်မှုရှိတယ်လို့အသက်မှတ်ခံရသူအများပြားကိုထောင်ဒဏ်25နှစ်ကျော်ပြစ်ဒဏ်တွေချမှတ်ခဲ့တာဖြစ်ပါတယ
်။ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝင်းနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုလှည့်ပေးပါစေ။မြန်မာနိုင်ငံမှာလူအခွင့်အရေးကိုအပြည့်အဝအမတ်ခံနိုင်တဲ့ဥပဒေမျိုးပြဋ္ဌာန်းနိုင်ခြင်းမရှိသေးတဲ့အပြင်လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းဖော်ထုတ်ရေးယူနိုင်တဲ့အခြေအနေအားနည်းနေသေးတယ်လို့ဒီကနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူအခွင့်အရေးနေ့မှာမြန်မာလူအခွင့်အရေးဦးဆောင်လှုပ်ရှားနေသူတွေက VOA ကိုပြောပါရယ်ဒါအပြင် NLD ဥဆောင်မဲ့အစိုးရတဲ့တက်လာချိန်မှာလက်ရှိအမျိုးသားလူ့ခွင့်ရေးကော်မရှင်ဆောင်ရွက်ချက်တွေကိုပြန်လည်သုံးသပ်ပြီးပြည်ပြင်ပြောင်းလဲနိုင်မှုလိုတယ်လို့လည်းလူ့ခွင့်ရေးပညာပေးသူများကွန်ရက်ကပြောပါရယ်အပြည့်စုံကိုမတ်အင်ဂျင်နိုင်ကပြောပြမှာပါခင်ဗျာ
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူ့ခွင့်ရေးနေ့စောင်းပုတ်ကတော့ Our Rights Our Freedoms Always အခွင့်အရေးနဲ့လွတ်လပ်မှုဟာထာဝရအတွက်ပါဆိုပြီးသတ်မှတ်ထားပါရယ်လူ့ခွင့်ရေးမှာလွတ်လပ်မှုဟာအဓိကဖြစ်တာကြောင့်ဒီအနှစ်သာရကိုပေါ်လွင်စေခြင်းနဲ့အတွက်အခုလိုစောင်းပုတ်ကိုဖော်ပြခဲ့တာဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကပြောပါတယ
်။ On Human Rights Day this year, we want the world to reflect on the meaning of freedom.
Freedom လူ့အခွင့်အရေးနေ့မှာလွတ်လပ်ခွင့်ဆိုတဲ့အဓိပ္ပာယ်အနှစ်သာရတွေကိုနိုင်ငံတကာမှာကျွန်တော်တို့ထင်ဟပ်စေခြင်းပါတယ်။လွတ်လပ်ခွင့်ဆိုတဲ့အယူဆနဲ့အဓိပ္ပာယ်ကိုအခုဆိုရင်နိုင်ငံတကာလူ့အခွင့်အရေးဥပဒေအဖြစ်ကျွန်တော်တို့အသိမှတ်ပြုထားပြီးပါပြီ။ဒီစံနှုန်းသတ်မှတ်ချက်နဲ့စီးမြင်တွေအရကျွန်တော်တို့ရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့နဲ့အာမခံပေးဖို့ဖြစ်ပါတယ်။ဒါအပြင်ဒီနှစ်မှာကြာရောက်တဲ့လူ့အခွင့်အရေးနေ့ဟာလွတ်လပ်ခွင့်ကိုအကောင့်ထည့်ဖော်ဖို့နှစ်ပေါင်းများစွာရှိလာခဲ့တဲ့နိုင်ငံကလူ့အခွင့်အရေးစာချုပ်တွေဖြစ်တဲ့စီးပွားရေးလူမှုရေးနဲ့ယဉ်ကျေးမှုအခွင့်အရေးများဆိုင်ရာနိုင်ငံကသဘောတူညီစာချုပ်နဲ့ပြည်သူ့အခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးများဆိုင်ရာနိုင်ငံကသဘောတူစာချုပ်တွေရဲ့အနှစ်50ပြည့်အထိမ်းအမှတ်လည်းဖြစ်ပါတယ်
။ဒီစာချုပ်တွေမှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံအစိုးရအနေနဲ့ပြည်သူတွေရဲ့ဘဝဖူလုံမြင်မာတိုးတက်အောင်ဆောင်ရွက်ပေးဖို့တာဝန်ရှိနေတာပါ။ဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာလူ့အခွင့်အရေးကိုဖိနှိပ်တဲ့ဥပဒေတွေရှိနေသေးတယ်လို့အီတလီနိုင်ငံမှာကျင်းပနေတဲ့လူ့အခွင့်အရေးဆိုင်ရာနိုင်ငံတကာဆွေးနွေးပွဲကိုတက်ရောက်နေတဲ့မြန်မာလူ့အခွင့်အရေးဦးဆောင်လှုပ်ရှားနေသူမတ်ဝေဝေနုက VOA ကိုပြောပါတယ်။
ဒီငိမ့်စုစည်းဥပဒေတို့နိုင်ငံသားဥပဒေတို့အခုဆိုလို့ရှိရင်အခုမျိုးသားဥပဒေတို့ဆိုလို့ရှိရင်လည်းမလိုလားအတဲ့ပြဿနာတွေအများကြီးပေါ်လာနိုင်ပြီးတော့ဖန်စီမှုတွေလူခွင့်ချိုးဖောက်မှုတွေအောက်မှာတိုးပွားနေတာကိုတွေ့ရတယ်။ကျွန်တော်အနေနဲ့ပဲကြည်ကြည်ဒီပညာရှင်တွေပြည်တွင်းပြည်ပပညာရှင်တွေရဲ့လိလသုံးသပ်မှုတွေသူတ္တနာစာရန်ကိုတွေကိုပဲကြည်ကြည်ပေါ့နော်။မြန်မာပြည်မှာရှိနေတဲ့ဥပဒေတော်တော်များများဟာခိုင်မာမှုမရှိဘူးလူခွင့်ချိုးဖောက်မှုတွေရှိနေတဲ့နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ညီညွတ်မှုမရှိတာကိုတွေ့နေရတဲ့အတွက်ကြောင့်မို့လို့လူခွင့်ချိုးဖောက်မှုတွေတော်တော်များများဟာဒီဥပဒေနဲ့သွားပြီးတော့သက်ဆိုင်နေတာကိုတွေ့နေရပါတယ်။
ဒါပြင်ပညာရေးဥပဒေကိုပြင်ဆင်ဖို့ငြိမ်းချမ်းစွာဆန္ဒပြတဲ့ကျောင်းသားတွေကိုဖမ်းဆီးထားတာ Facebook လူမှုကွန်ရက်စာမျက်နှာမှာတက်မတော်ခေါင်းဆောင်ကိုတယောလို့ဆိုပြီးဆွဲချက်နဲ့ဖမ်းဆီးထားတာစတဲ့မြန်မာအာဏာပိုင်တွေဘက်ကလွတ်လပ်ခွင့်ကိုဖိနှိပ်တဲ့လုပ်ရက်တွေကြောင့်တက်ကြွလှုပ်ရှားတဲ့လူငယ်တွေအနေနဲ့လုံခြုံမှုကင်းမဲ့ပြီးစိုးရိမ်စိတ်တွေဖြစ်ပေါ်နေကြောင်းအမျိုးသားလူငယ်ကွန်ဂရက်ညှိနှိုင်းရေးမှူးမတ်တင်စာရွှင်လဲကြီးကလည်းပြောပါဗျာ
။ဒီမှာဆွဲရနေပြီးကျောင်းသားတွေကိုအကြံဖတ်ဒီကနေ့ဖတ်တင်ထားထောင်းနဲ့ပြင်ထားတဲ့ဆလာတီတီစီရောအဲဒီကဒရိုနဲ့ပတ်သက်တဲ့လူခွင့်ကော်မရှင်နဲ့လူခွင့်အဖွဲ့အစည်းတွေရဲ့လုပ်ဆောင်မှုညာထဲဝင်တိုးတက်မှုညာမတွေ့ရဘူးဒါကတော့တော်တော်လေးကိုကျွန်တော်လူတွေအတွက်တော်တော်လေးကိုစိုးရိမ်စရာဖြစ်တယ်ကျွန်တော်လုပ်ဆောင်မှုတွေလုပ်တယ်လည်းဘယ်တော့မှစိုးရိမ်ဘူးလုံခြုံရေးပါအောင်မျိုးစဉ်းစားရတယ်ကိုယ်လုပ်ဆောင်တာကနိုင်ငံရေးနဲ့မျိုးရည်ဆိုတာနဲ့ကိုယ်ပေါ်မှာအနေနဲ့မရောမစိုးတက်ရောက်နိုင်တယ်အခုဆိုလည်းမဆွဆွမျိုးကိုလည်းဟိုတံပြန်ပေါ့နော်အရင်တော့ဒီဆက်မခဲ့တဲ့ပြမှုတွေနဲ့တို့ပြန်ပြီးတရားစွဲနေရတယ်မြင်ရတယ်။နောက် Facebook ပေါ်မှာကျွန်တော်လက်လက်စွာနဲ့ဝင်းညကြပြီးမဲ့လည်းတရားစွဲခံရတဲ့လူတွေလည်းရှိရယ်။ဒါတွေကကျွန်တော်လူတွေတော်တော်လေးကိုစိုးရိမ်မှုဖြစ်တယ်ပေါ့နော်
။2015ခုနှစ်နိုင်ငံတကာလူ့ခွင့်ရေးနေ့အထိမ်းအမှတ်မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်က ကြေညာချက်တစောင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီမှာတော့အမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ကုလသမဂ္ဂအပါအဝင်ဒေတာရင်းလူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်လို့တိုင်ကြားဆောင်ပေါင်း 1200 ကျော်တဲ့ကအချို့ကိုကွင်းစင်းစစ်ဆေးတာအကျဉ်းတောင်တဲ့အလုတ်စခန်းတွေအချုပ်ခန်းတွေကိုတွားရောက်စစ်ဆေးပြီးအကြံပြုချက်တွေထုတ်ပြန်တာမျိုးတွေဆောင်ရွက်ခဲ့ကြောင်းဖော်ပြထားပါတယ်။ဒါပေမဲ့အမျိုးသားလူ့အခွင့်အရေးကော်မရှင်ဘက်ကဒီတိုင်ကြားစာတွေကိုထိထိရောက်ရောက်ဆောင်ရွက်ပေးဖို့အားနေတာတွေရှိခဲ့တာဟာလူ့အခွင့်အရေးကိုအမှန်တကယ်ကာကွယ်မြင့်တင်ပေးလိုတဲ့စန္ဒနဲ့ပါတဲ့အနေအထားကိုတွေ့ရတယ်လို့လူ့အခွင့်အရေးပညာပေးသူများကွန်ရက်ဥဆောင်သူတဦးဖြစ်တဲ့ဥအောင်မျိုးမင်းက VOE ကိုပြောပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရဖွဲ့စည်းချိန်မှာအမျိုးသားလူ့အခွင့်အရေးကော်မရှင်ကိုပြုပြင်ပြောင်းလဲတင်တဲ့အချက်နဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်။
တကယ်လို့များကျွန်တော်နောက်ထပ်အစိုးရတက်လာမယ်ဆိုရင်လက်ရှိလူ့အခွင့်အရေးကော်မရှင်ရဲ့လုံခြုံမှုစွမ်းအားတွေကိုပြန်လည်သုံးသပ်ပြီးတော့လိုအပ်တယ်လို့ပြုပြင်ဆောင်ရွက်မှုတွေကျွန်တော်လှုပ်ဆောင်မှုလိုအပ်တယ်လို့ယူဆတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလူ့အခွင့်အရေးကော်မရှင်ရဲ့လုပ်ပိုင်ခွင့်ကိုတိတက်ပုံမတိုးမြှင့်မယ်။ဌာနဆိုင်ရာဝန်ကြီးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုတိတက်ပုံမအားကောင်းအောင်လှုပ်ဆောင်မှုကကျွန်တော်တို့လိုအပ်တယ်ဗျ။
ဒီဇင်မာလာ၁၀ရက်နိုင်ငံတကာလူ့အခွင့်အရေးနေ့အဖြစ်အထိမ့်မဲ့အခမ်းအနားတွေကိုလူ့အခွင့်အရေးပညာပေးသူများကွန်ရက်ကနေဦးဆောင်ပြီးမြန်မာပြည်အနှံ့အပြားမှာဒီကနေ့ကျင်းပသွားမှာဖြစ်ပါရဲ့ရှင
်။မန်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရပြီးအသက်တက်လာမဲ့အစိုးရအနေနဲ့အရင်အစိုးရလက်ထက်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေရဲ့သားကောင်ဖြစ်ခဲ့ရသူတွေကိုဘလို့နီးလန်းအနေနဲ့ပြန်လဲကူစားပေးသင့်တယ်လဲဆိုတာကိုအကြံပြုတိုက်တွန်းထားတဲ့စာတမ်းတစ်စောင်ကိုနယူးယောက်မြို့အခြေဆိုင်အသွင်ကူးပြောင်းရေးကာလတရားမျှတမှုရှိရေးဆိုင်ရာနိုင်ငံတကာစင်တာ ICTJ ကနေထုတ်ပြန်လိုက်ပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲတင်ပြပေးပါမယ်ခင်ဗျာ။နယူးယောက်မြို့အခြေဆိုင်အသွင်ကူးပြောင်းမှုကာလတရားမျှတမှုရှိရေးနိုင်ငံတကာစင်တာ ICTJ ကဒီဇင်ဘာလ9ရက်နေ့မှာထုတ်ပြန်လိုက်တဲ့စာတမ်းမှာမြန်မာနိုင်ငံမှာအသက်တက်လာမဲ့အစိုးရနဲ့လူမှုအဖွဲ့အစည်းတွေအနေနဲ့အတိတ်ကဖြစ်ခဲ့တဲ့အချို့လက်ရှိဖြစ်နေဆဲဖြစ်တဲ့ပြည်ပခန့်တွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတာကိုအသိမှတ်ပြုပြီးထုတ်ဖော်ပြောကြားဖို့နဲ့တင့်တော်တဲ့ရော်ကြီးပေးတာမျိုးလုပ်ဖို့အဓိကတိုက်တွန်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအရင်အစိုးရလက်ထက်ကကျူးလွန်ခဲ့တဲ့ဘလို့ပြစ်မှုမျိုးကိုမဆိုလူငယ်ငွေရဖို့ဖွဲ့စည်းပုံအခြေခံဥပဒေအရအကာအကွယ်ပေးထားပေမဲ့ထိတ်တန့်ကောင်းဆောင်တွေဟာသူတို့ကိုအေးအေးယူလက်စားချေခံရမှာစိုးရိမ်နေဆဲဖြစ်ပြီးတော့လွတ်တော်မှာစစ်တပ်ကဆက်ပြီးအာဏာချုပ်ကင်ထားတာဟာလည်းအတိတ်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်အေးအေးယူဆောင်ရွက်တာမခံရဘို့တစိမ့်တစ်ပိုင်းဖြစ်တယ်လို့စာရင်းမှာဖော်ပြထားပါတယ်။ ICTJ အဖွဲ့အနေနဲ့အရင်အစိုးရရဲ့လုပ်ရက်တွေကိုပြန်လည်ပြင်ဆင်ဖို့အကြံပေးတိုက်တွန်းတဲ့နေရာမှာကျူးလွန်ခဲ့သူတွေကို criminal accountability လို့ခေါ်တဲ့ယာဇဝတ်မှုအဖြစ်တာဝန်ယူခိုင်းပြီးအပြစ်ပေးဖို့အဓိကရည်ညွှန်းတာမဟုတ်တဲ့အကြောင်း ICTJ အဖွဲ့ရဲ့ဒုတိယအုပ်ချုပ်ရေးမှူးအန်နာမာရီယန်ရိုကာတယ်လိုကအခုလိုပြောပါတယ်
We are not advocating for criminal accountability.
ကျမတို့အနေနဲ့ကျူးလွန်သူတွေကိုရာဇဝတ်မှုဥပဒေတွေအရအေးအေးယူအပြစ်ပေးဖို့အကြံပေးတာမဟုတ်တဲ့အကြောင်းကိုရှင်းအောင်ပြောချင်ပါတယ်။နောက်တက်လာမယ့်အစိုးရအနေနဲ့အရင်အစိုးရလက်ထက်ကတားကောင်ဖြစ်ခဲ့ရသူတွေကိုကုစားပေးခြင်းနဲ့ပြန်လည်ပြုပြင်ပေးခြင်းဆိုတဲ့လုပ်ငန်းနှစ်မျိုးအတွက်ရေရိုနဲ့ရေရှည်လှုပ်ဆောင်ဖို့တိုက်တွန်းနေတာဖြစ်ပါတယ်။အေးအေးယူအပြစ်ပေးတာနီလန်းတစ်ခုဖြစ်နိုင်ပေမဲ့မြန်မာနိုင်ငံအနေနဲ့ဒီအတွက်အဆင်သင့်မဖြစ်သေးဘူးဆိုတာသိရှိပါတယ
်။မြန်မာနိုင်ငံမှာအသက်တက်လာမဲ့ NLD အစိုးရဟာနိုင်ငံကိုထိရောက်စွာအုပ်ချုပ်နိုင်မှုအရင်စစ်ကောင်းဆောင်တွေရဲ့လက်စားခြေခံအမှာစိုးရိမ်ကြောက်ရွံ့မှုကိုထိန်းညှိဖို့လိုသလိုတစ်ဖက်မှာလည်းအရင်အစိုးရအဖွဲ့ဝင်တွေကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်တားကောင်ဖြစ်ခဲ့ရသူတွေရဲ့နစ်နာဆုံးရှုံးမှုတွေကိုအတိမတ်ပြုမှသာလျှင်အရင်အစိုးရနဲ့ကွဲပြားခြားနာကြောင်းပြသရာရောက်ပြီးတော့အနာဂတ်မှာလူခွင့်ရေးချိုးဖောက်မှုတွေဆက်မဖြစ်အောင်ကာကွယ်နိုင်မယ်လို့စာတမ်းမှာရေးသားထားပါတယ်။အဲ့ဒီအတွက် ICTJ အဖွဲ့ကအကြံပြုထားတဲ့နီလန်းအချုပ်ကိုလည်းသူမကအခုလိုရှင်းပြပါတယ်
။ It could be it is acknowledgement for example apology
တရားမျှတမှုရှိဖို့ဆိုတဲ့နေရာမှာနီလန်းအမျိုးမျိုးအသုံးပြုနိုင်ပါတယ်။ဥပမာခံစားခဲ့ရသူတွေကိုအတိမတ်ပြုပြီးတရားဝင်တောင်းပန်တာမျိုးလုပ်နိုင်ပါတယ်။အရင်စစ်ဆိုးရလက်ထက်ကပြစ်မှတ်ထားပြီးတော့ဖိနှိပ်ခံခဲ့ရသူတွေနိုင်ငံရေးအကျဉ်းသားတွေတိုင်းရင်းသားဒေသကပြည်သူတွေစတဲ့သူတွေကိုလူသိရှင်ကြားထုတ်ဖော်ပြောဆိုပြီးတောင်းပန်တာပါ။နောက်နီလန်းတစ်မျိုးကတော့အရင်အစိုးရရဲ့တားကောင်ဖြစ်ခဲ့ရသူတွေကိုတင့်တော်တဲ့ရော်ကြီးပေးတာမျိုးနောက်မျိုးဆက်တွေအတွက်အသက်မွေးဝမ်းကြောင်းသင်တန်းလိုမျိုးဒါမှမဟုတ်ပညာသင်ဆုလိုမျိုးအခွင့်အရေးပေးတာမျိုးလုပ်နိုင်ပါတယ်။အထူးသဖြင့်မြန်မာနိုင်ငံတဝန်းမှာနေအိမ်စွန့်ခွာထွက်ပြေးနေရတဲ့သူတွေအများအများရှိနေပါတယ်။ဒီလိုဒုက္ခတွေဖြစ်ရတဲ့သူတွေအတွက်ပြန်လည်နေရာချထားရေး ကျမ်းမာရေးနဲ့ပညာရေးအတွက်ဦးစားပေးလှုပ်ပေးတာဟာလေနီလန်တစ်မျိုးဖြစ်ပါတယ်။အရေးကြီးတာကတော့အရင်အစိုးရလက်ထက်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေမိမိပျောက်ပျောက်ဖြစ်မသွားဖို့အစိုးရသည့်အနေနဲ့လှုပ်ပေးဖို့ဖြစ်ပါတယ်။ဥပမာငိမ့်ချမ်းစွာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နင်းမှုမှာတေဆုံးခဲ့ရသူတွေအတွက်အောက်မဲ့ပွဲနေ့ရက်တရက်သတ်မှတ်ပေးတာမျိုးဤမျိုးမျိုးနဲ့လူခွင့်ချိုးဖောက်ခံခဲ့ရသူတွေအတွက်အမတ်တရပန်းချံတို့ရုတ်ထုတို့လိုမျိုးအထိတ်မဲ့နေရာတွေတိဆောက်ပေးတာမျိုးလုပ်ပြီးလူခွင့်ချိုးဖောက်မှုမရှိဖို့ဘလောက်အရေးကြီးတယ်ဆိုတာပညာပေးတာမျိုးပါ။အရေးကြီးတာကလက်စားချေတဲ့လှုပ်ဆောင်မှုမျိုးမပါဘဲနဲ့ခံစားခဲ့ရသူတွေရဲ့နစ်နာမှုကိုသမိုင်းတင်ကြံစည်မဲ့နီလန်းမျိုးဖြစ်ဖို့တိုက်တွန်းတာဖြစ်ပါတယ
်။ ICDJ အဖွဲ့ဟာအသွင်ကူးပြောင်းဆဲနိုင်ငံနဲ့ဒီမိုကရေစီနိုင်ငံတွေမှာမဖြည့်ရှင်းနိုင်တဲ့သမိုင်းဝင်မတရားမှုတွေ၊လူအခွင့်အရေးချိုးဖောက်မှုတွေကိုအရေးယူဖြည့်ရှင်းဖို့အကူအညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်။အခုဆက်လက်ပြီးတော့နိုင်ငံကလူအခွင့်အရေးနေ့နဲ့ပဲတိုက်ဆိုင်ဆိုင်ထုတ်ပြန်လိုက်တဲ့အစီရင်ခံစာတရက်မှာတော့ထိုင်းနိုင်ငံကကမ္ဘာလှည့်ခီးသွွားလုပ်ငန်းမှာလွတ်ကိုင်နေကြတဲ့အိနီးချင်းမြန်မာနိုင်ငံကရွှေ့ပြောင်းလုပ်သမားတွေဟာတဖက်နိုင်ငံမှာသတ်မှတ်ထားတဲ့အနေအဆုံလစာတောင်မရကြပဲလုပ်သမားအခွင့်အရေးတွေချိုးဖောက်ခံနေရတယ်လို့ဆွီဒင်နိုင်ငံအခြေစိုက် NGO အဖွဲ့နှစ်ဖွဲ့ကပူးတွဲအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အပြည့်အစုံကိုတော်လှလတန်ကဆက်ပြောပြပါမယ်ခင်ဗျာ
။ထိုင်းနိုင်ငံရဲ့အဓိကနိုင်ငံခြားဝင်ငွေရရှိရာကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းမှာလူကိုင်းနေတဲ့စပွဲတို့တွေဥယျင်ခြံလုပ်သားတွေနဲ့တန်ရှင်းရေးသမားအများပြားဟာအနေဆုံးလစာတဲ့နေပြီးရနေကြတဲ့ပြင်ခွဲခြားဆက်ဆံခံရပြီးလစာနဲ့ခွင့်လဲခံစားခွင့်မရှိတဲ့အတွက်ကြောင့်အလုပ်သမားအခွင့်အရေးတွေချိုးဖောက်ခံရတယ်လို့စုံစမ်းစစ်ဆေးမှုနှစ်ပတ်သက်လို့တွေ့ရှိချက်တွေကိုပုတ်ထူးနေကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ Sweden က Shift Resort နဲ့ Fair Action NGO အဖွဲ့တစ်ဖွဲ့ကပုတ်ထူးနေကပူးတွဲထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာမှာထိုင်းတောင်ပိုင်းအပန်းဖြေကျွန်းတွေဖြစ်ကြတဲ့ခွာလောက်နဲ့ဖူကက်တို့ရှိဆွီဒင်ကထိတ်တန်းကမ္ဘာလှည့်ခီးသွွားကော်မတီသုံးခုတို့အသုံးပြုတဲ့ဟိုတယ်တွေမှာအများအားဖြင့်လုတ်ကိုင်းနေကြတဲ့အိန်းနီးချင်းမြန်မာနိုင်ငံကအလုပ်သမားတွေဟာခေါင်းပုံဖြတ်ခံနေကြရတာတွေ့ရတယ်လို့ဖော်ပြထားပါတယ်။ဆွီဒင်ကမ္ဘာလှည့်ခီးသွွားကော်မတီသုံးခုတို့ဖြစ်ကြတဲ့ Ving, Fedis Restaurant နဲ့ Apollo တို့အများအားဖြင့်အသုံးပြုတဲ့ဟိုတယ်ခုနှစ်ခုတို့ကအလုပ်သမား29ဦးတို့ကို NGO အဖွဲ့နှစ်ဖွဲ့ကတွေ့ဆုံမြင်းမြန်ကရမှာ18ဦးကတန်ရှင်ရဲ့အလုပ်သမားတွေဇပွဲတို့တွေနဲ့ပန်းချံလုပ်သားတွေဖြစ်ကြပြီးကျန်17ဦးကတော့ဟိုတယ်တွေအတွက်မုတ်ဖုတ်လုပ်ငန်းနဲ့အဝတ်ရှော်လုပ်ငန်းအပါအဝင်ဝန်ဆောင်လုပ်ငန်းနဲ့ကုန်စည်တွေကိုတင်သွင်းနေကြတဲ့ကော်မတီတွေရဲ့အလုပ်သမားတွေဖြစ်ကြတာတွေ့ရတယ်လို့ဆိုပါတယ်။ပြောင်းရှိအလုပ်သမားတွေအဓိကအနှိမ်ခံရတာနဲ့ပတ်သက်လို့ Fair Action ရဲ့ Project Manager ဖြစ်တဲ့ Amanda Sutherland ကအခုလို VOA ကိုပြောပါတယ
်။ One of the most important issuesAmong the hotel workers that we have interviewed, it's in total 18. Half of them.
ကျမတို့တွေ့ဆုံမိ мян ခဲ့တဲ့ဟိုတယ်အလုပ်သမားစုစုပေါင်း18ဦးနဲ့တွေ့ကထိုင်းဥပဒေအရသတ်မှတ်ထားတဲ့အနေဆုံးလစာကိုမရရှိကြပါဘူး။ဒါအပြင်ဟိုတယ်ကိုပစ္စည်းသွင်းတဲ့လုပ်ငန်းမှာလုပ်ကိုင်းနေကြတဲ့ဝစ်ရှော်အလုပ်သမားတွေ၊မုတ်ဖုတ်သမားတွေ7ဦးနဲ့လည်း9ဦးကအနေဆုံးလစာမရကြပါဘူး။ဒါဟာကျမတို့တွေ့ရှိချက်တွေနဲ့အရေးကြီးဆုံးသောချိုးဖောက်မှုတွေပဲဖြစ်ပါတယ်လို့အမန်ဒါဆိုဒလန်ကပြောသွားတာဖြစ်ပါတယ်။ Fair Action ရဲ့အစီရင်ခံစာအရပြောင်းရွှေ့လုပ်သမား3ပုံ2ပုံဟာထိုင်းနိုင်ငံရဲ့အနေဆုံးလစာဖြစ်တဲ့ဘတ်300ဒါမှမဟုတ် $8 နဲ့35 cent လစာနှုန်းမရရှိကြဘူးလို့ဆိုပါတယ်။တွေ့ဆုံမိ мян ခဲ့တဲ့သူတွေနဲ့ဝစ်ရှော်လုပ်ငန်းမှာအမှုထမ်း3ဦးကတော့ကမ္ဘာလှည့်ခီးသွွားတွေအလာများတဲ့ကာလမှာဆိုတနည်းကို19နာရီအထိအလုပ်လုပ်ကြရပြီးတစ်လမှာ2ရက်ပဲနားခွင့်ရတယ်လို့ဆိုပါတယ်။နောက်တစ်ဦးကတော့တနေ့ကို16နာရီလှုပ်လှုပ်ရပြီးနားရည်မရှိဘူးလို့ပြောခဲ့ပါတယ်။ဒါအပြင်လုပ်ငန်းခွင်မှာထိခိုက်ဒဏ်ရာရရင်လေအလုပ်သမားများအနေနဲ့နားရည်ခံစားခွင့်မရဘူးလို့ဆိုပါတယ်။ထိုင်းလုပ်သမားတွေကတော့လစာနဲ့ခံစားခွင့်တွေပိုကောင်းကြတဲ့အပြင်နေထိုင်ဖို့နေရာအားလိုက်ရတွေမီးဖွားခွင့်နဲ့ဆေးခွင့်တို့လည်းရရှိကြတယ်လို့လည်းအစီရင်ခံစာမှာထောက်ပြထားပါတယ်။ခုလိုတွေ့ရှိချက်တွေကို2017တုန်းကလေသူတို့ NGO တွေအနေနဲ့ထုတ်ပြန်ခဲ့ပြီးမဲ့လို့လေပြုပြင်ပြောင်းလဲမှုတွေမရှိခဲ့တဲ့အတွက်ကြောင့်ခုဒီချိန်ဆွီဒင်ကကမ္ဘာလှည့်ခီးသွွားလုပ်ငန်းတွေအနေနဲ့တာဝန်တည်တပ်ဖို့တိုက်တွန်းနေကြောင်းလေ Fair Action အဖွဲ့က Miss Sutherland ကပြောပါတယ
် We would like the Swedish tour operators to take their responsibility according to
ကျမတို့အနေနဲ့ဆွီဒင်ကမ္ဘာလှည့်ခီးသွွားလုပ်ငန်းကိုစီဝိုင်းလုပ်ကိုင်းရမှာလူအခွင့်အရေးကိုလေးစားဖို့ကုလသမဂ္ဂကချမှတ်ထားတဲ့စည်းမျဉ်းတွေကိုတာဝန်တည်တည်လိုက်နာကြဖို့တိုက်တွန်းလိုပါတယ်။ ဒါအပြင်ဒီကုမ္ပဏီတွေကိုယ်တိုင်လည်းစီးမင်းတွေရှိကြပြီးတက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေနဲ့လည်းလိုက်နာရမှာဖြစ်ပါတယ်။လုံသမအခွင့်အရေးချိုးဖောက်ခြင်းမခံရအောင်ကာကွယ်ဆောက်ရှောက်သင့်ပါတယ်လို့ Miss Sutherland ကပြောသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံကပြောင်းရွှေ့လူသမားတွေတန်းနစ်ကြီးရှိကြပြီးမကြသည့်မိကလည်းထိုင်းငါးဖန်လူငါမှာလူမဆန်တဲ့ရက်ဆက်စွာချိုးဖောက်မှုတွေကြောင့်လည်းပြစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့လူကုန်ကူးမှုကြောင့်လည်းအမေရိကန်နိုင်ငံကြားရေးဌာနက2015လူကုန်ကူးမှုထုတ်ပြန်တဲ့အစီရင်ခံစာမှာ Tier 3အဆင့်ဖြစ်တဲ့လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုမှာပူးပေါင်းဆောင်ရွက်မှုမရှိတဲ့အနေအဆုံးစစ်ဖြစ်သတ်မှတ်ခြင်းခံခဲ့ရတာလည်းဖြစ်ပါလေရှင်
။ဒေါ်လှလတန်းတင်ပြသွားတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့လကကျင်းပခဲ့တဲ့သမိုင်းဝင်ရွေးကောက်ပွဲပေါ်နိုင်ငံတကာကအာရုံစိုက်နေချိန်မှာပဲအဆိုးအဝါဆုံးကြုံခဲ့ရတဲ့သဘာဝဘေးဒဏ်ကနေပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာသတင်းတွေမှေးမှိန်သွားခဲ့ပါတယ်။ဒါပေမဲ့ဒီနှစ်စမ်းပိုင်းကမြန်မာနိုင်ငံမှာချင်းပြည်နယ်မှာကြုံကြုံခဲ့ရတဲ့ရေကြီးမြေပြိုမှုတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူထောင်နဲ့ချီရှိစေဖြစ်တယ်လို့ဆုံးရှုံးသွားတဲ့လူမှုဘဝတွေခက်ခက်ခဲခဲပြန်လည်ထူထောင်ရေးဟာလည်းစတင်နိုင်ုံသာရှိပါသေးတယ်။ VOA သတင်းတောက်တွေဖြစ်တဲ့ Daniel D. Cutteras နဲ့ Simon Lewis တို့ချင်းပြည်နယ်ကနေပေးပို့ထားတဲ့သတင်းဆောင်မကိုမတ်နန္နာချန်ကတင်ပြပေးပါမယ်။
ချင်းပြည်နယ်မှာဒီနှစ်စမ်းပိုင်းကမိုးကြီးကျယ်ရွာသွန်းမှုကြောင့်ထိခိုက်ပျက်စီးမှုတွေကြုံခဲ့ရမှာမြေပြုံမှုတွေကြောင့်အိမ်ပေါင်းရာနဲ့ချီဆုံးရှုံးခဲ့ရတယ်လို့လူမှုဘဝတွေမှာလည်းထိခိုက်ခဲ့ရတာပါဟာခမြို့တော်ကတန်မောင်းနဲ့မိသားစုဟာဆိုရင်အိုးအိမ်စွန့်ခွာပြီးအပျက်စီးတွေကြားမှာနေထိုင်နေရပါတယ်အသက်ဆောင်နေတဲ့မျိုးစုံသားကရွာမှာပြန်လည်အခြေမချနိုင်ခင်တခြားမိသားစု450လောက်နဲ့ဒုက္ခသည်စခန်းတစ်ခုမှာနေထိုင်နေသူပ
ါ
အိမ်မီးလောင်သွားရင်တောင်မှပြန်ဆောက်လို့ရသေးတယ်အခုကတော့ဒီလိုမဟုတ်ဘူးအိမ်ရှိပေမဲ့မြေမရှိတော့ပြန်သွားလို့လည်းမရတော့ဘူးလေလို့သူကချင်းမသားနဲ့ပြောသွားခဲ့တာဖြစ်ပါတယ်။ရှင်းနှစ်ထဲမိုးကြီးရင်မြေပြိုရာတွေထပ်ဖြစ်နိုင်တယ်လို့လည်းကြွန့်ကျင်သူတွေကသတိပေးနေကြတာပါ။အစွန်ဖျားကျေးရွာတွေမှာပျက်စီးသွားတဲ့ခြံမြေနဲ့လမ်းတွေကိုပြုပြင်ဖို့စူးစမ်းနေကြဆဲဖြစ်တယ်လို့အစားအစာနဲ့လောင်စာလိုမရှိမဖြစ်လိုအပ်နေတဲ့ပျက်စီးတွေပို့ဆောင်ဖို့မှလည်းခက်ခဲနေပါတယ်။ဖလန်းမြို့နယ်ကယ်ဆယ်ရေးကော်မတီအတွင်းရေးမှူးတောင်ဘိတ်ကတော့
In Phalam It's not the damage is not that big in the town but it's
ဖလန်းမြို့မှာတော့ဒီလောက်ကြီးမပြတ်စီဘူးဒါပေမဲ့ရွာတွေမှာတော့တော်တော်လေးများတယ်ရွာပေါင်း23ရွာပြောင်းရမှာဆိုတော့တစ်မြို့လုံးရွှေ့ရမှာပဲ
အလူရှင်တွေကတော့ပြန်လည်ထူထောင်ရေးအတွက်ဒေါ်လာတန်းနဲ့ချီကူညီဖို့ကတိပေးထားပေမဲ့မြန်မာနိုင်ငံရဲ့အစင်းရဲဆုံးနဲ့လမ်းပန်းဆက်သွယ်ရေးအဆိုးဆုံးဒေသရဲ့စိန်ခေါ်မှုကကြီးလွန်းတယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကPeter Brimbell ကပြောပါတယ
် In Magoyos again the flood waters go up the flood waters go down some houses are damaged some roads may be damaged some bridges are washed away
Magoyos again တို့မှာရေကြီးတဲ့အခါကြီးလိုက်ပြန်ကျတဲ့အခါကျလိုက်အိမ်တွေလမ်းတွေပျက်စီးတာရှိမယ်တရားတချို့ရေထဲမျောတာမျိုးရှိမယ်ချင်းပြည်နယ်မှာကတော့အိမ်တွေတင်ပါသွားတာမဟုတ်ပါဘူးမြေရောဘဝရောဆုံးရှုံးကြတာမို့စိန်ခေါ်မှုကအမတန်ကြီးပါတယ
်ချင်းပြည်နယ်တောင်ပေါ်ဒေသကဒဏ်ရာဒဏ်ချက်တွေဟာဒေသခံတွေရဲ့ဘဝမှာအဆိုးအဝါဆုံးကြုံခဲ့ရတဲ့ကပ်ဘေးဒဏ်ကိုအမှတ်ရစရာဖြစ်ကြံနေစေအချိန်မှာပဲပြန်လည်ထူထောင်ရေးလုပ်ငန်းတွေကတော့အခုမှအစပြုအစစ်မှသာရှိနေစေဖြစ်ပါတယ်ရှင်
။မနက်နာချမ်းပြောပြပေးခဲ့တာဖြစ်ပါတယ်။ဒါကတော့ခုဆက်လက်ပြီးကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA မြန်မာပိုင်းမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံနယ်ချိန်မနက်6:00နာရီခွဲရှိပါပြီအခုဒုတိယပိုင်းစီစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာစီစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ခုဆက်လက်ပြီးဒုတိယပိုင်းနိုင်ဝတ်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
အရေးယူစုံစမ်းတဲ့အဆင့်လောက်နဲ့ပဲပြီးပြတ်သွားတာပဲအဲ့တော့ဒီထုတ်ပြတာတို့နှုတ်ထွက်ခိုင်းတာတို့ဆိုတော့ဒီနေ့ထိကျွန်တော်တို့မကြားရသေးတဲ့စကားလုံးတစ်ခုပေါ့နော
်ဒါကတော့ဒီတစ်ပတ်မြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ဦးစံမိုးဝေကမန္နနာချမ်းနဲ့အတူစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပထမဆုံးတင်ပြပေးချင်တာကတော့ဘန်ကောက်ပို့သတင်းစာရဲ့စီးပွားရေးကဏ္ဍမှာဖော်ပြထားတဲ့သတင်းဆောင်မှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ကုန်သွယ်ရေးအရေးယူပိတ်ဆို့ထားမှုကိုယာယီဖယ်ရှားပေးလိုက်တယ်လို့ဆိုပါတယ်။အရှေ့တောင်အာရှနိုင်ငံတနင်္ဂနွေဖြစ်တဲ့မြန်မာနိုင်ငံမှာနိုဝင်ဘာလကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအတိုက်ခံပါတီကအနိုင်ရရှိခဲ့ပြီးတဲ့နောက်အားပေးကူညီတဲ့အနေနဲ့သူ့ရဲ့ပင်လယ်စိတ်ကမ်းတွေလေစိတ်တွေကတဆင့်ကုန်ပစ္စည်းတင်ပို့မှုတွေကို6လခွင့်ပြုလိုက်တယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့လကမြန်မာနိုင်ငံမှာ25နှစ်အတွင်းကျင်းပခဲ့တဲ့ပထမအဦးဆုံးလွတ်လပ်တဲ့ရွေးကောက်ပွဲမှာပြက်ပြက်သားသားအနိုင်ရရှိခဲ့ပြီးတဲ့နောက်အခုလိုမူဝါဒအပြောင်းလဲပြုလုပ်လိုက်တာဖြစ်တယ်လို့យေတာထားပါတယ်။အခုလိုမူဝါဒပြောင်းလဲလိုက်တာကြောင့်အမေရိကန်ပြည်ထောင်စုက Blacklist စီရင်တွင်းထားတဲ့ပင်လယ်စိတ်ကမ်းတွေလေစိတ်တွေကနေတင်ပို့နိုင်တော့မှာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုဟာမြန်မာစစ်အုပ်စုနဲ့ဆက်ဆက်ပတ်သက်နေသူတွေပေါ်ချမှတ်ထားတဲ့ရေးယူပိတ်ဆို့မှုတွေကတော့ဆက်လက်ထားရှိဆဲဖြစ်ပြီးကုန်ပစ္စည်းတင်ပို့မှုဒါဇင်ပေါင်းများစွာကိုလည်းတားမြစ်ထားဆဲရှိတယ်လို့ပြောပါတယ်။ပြီးခဲ့တဲ့လရိုက်တာသတင်းဌာနရဲ့သတင်းအရအဓိကအမေရိကန်ဘဏ်တွေဖြစ်ကြတဲ့ City Group, Bank of America, PNC Financial အစရှိတဲ့ဘဏ်လုပ်ငန်းတွေဟာမြန်မာနိုင်ငံနဲ့ကုန်သွယ်ရေးပြုလုပ်ဖို့အတွက်လက်ရှောင်နေကြတဲ့အကြောင်းဘာကြောင့်လဲဆိုတော့မြန်မာပြည်မှာအရေးပါတဲ့ Asia World ဆိုတဲ့စိတ်ကမ်းဟာအမေရိကန်ရဲ့ Blacklist စီးရင်ဝင်စီးပွားရေးပိတ်ဆို့အရေးယူခံထားရသူပိုင်ဆိုင်နေလို့ဖြစ်တဲ့စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို Bangkok Post မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ Myanmar's fledgling stock exchange is officially launched but Myanmar's fledgling stock exchange is officially launched.But with no stock to trade, ဆိုတဲ့ခေါင်းစဉ်နဲ့ AFP သတင်းတပုတ်မှာတော့စီးပွားရေးဥမော့ဖို့ရုံးကန်မှုတွေအတွက်မြန်မာနိုင်ငံကအခုနောက်ဆုံးကြိုးပမ်းမှုတစ်ခုဖြစ်ရန်ကုန်အစုရှယ်ယာဈေးကွက်ကိုဒီဇင်ဘာလ9ရက်နေ့ကတရားဝင်ဖွင့်လှစ်လိုက်ပေမဲ့လို့အစုရှယ်ယာတစ်ခုတလေတောင်မှအယောင်းဝယ်လုပ်ခဲ့တာတော့မရှိဘူးဆိုပြီးအစချီရေးသားထားပါတယ်။ပြီးခဲ့တဲ့လရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကတခဲနဲ့နိုင်ရခဲ့တာကြောင့်စစ်ကောင်ဆောင်ဟောင်းတွေအုပ်ချုပ်နေတဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေမှာယုံကြည်မှုတွေတိုးလာစေတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။အစုရှယ်ယာဈေးကွက်တရားဝင်ဖွင့်လှစ်တာကိုကြည့်ဖို့လူတွေစောင့်ကြည့်ခဲ့ကြပေမယ့်အယောင်းအဝယ်အတွက်ဈေးဖွင့်ခေါင်းလောင်းတန်ကိုနားထောင်ဖို့တော့မဟုတ်ဘူးလို့လည်းဆိုပါတယ်။ရန်ကုန်စတော့ဈေးကွက်အမှန်တကယ်လဲပတ်နိုင်ဖို့ကတော့ရန်ကုန်စတော့ဈေးကွက်အမှန်တကယ်လဲပတ်နိုင်ဖို့ကတော့နှစ်လသုံးလလောက်စောင့်ရနိုင်တယ်လို့လည်းStock Exchange Commission တာဝန်ရှိသူတဦးဖြစ်တဲ့ဦးတင်မေဦးကိုကိုးကားပြီးတော့ရေးသားထားပါတယ်။အပြည့်အဝလက်ပတ်နိုင်တဲ့အခါမှာတော့ပြည်တွင်းကကုမ္ပဏီတွေဈေးကွက်ထဲဝင်လာလိမ့်မယ်လို့လည်းတာဝန်ရှိသူတွေကမျှော်လင့်ထားကြတာပါ။စီးပွားရေးလုပ်ငန်းတွေကလည်း Stock ဈေးကွက်ကနေအရင်းအနှီးတွေတိုးချဲ့နိုင်ဖို့မျှော်လင့်နေစီးပွားရေးလုပ်ငန်းတွေကလည်းStock ဈေးကွက်ကနေအရင်းအနှီးတွေတိုးချဲ့နိုင်ဖို့မျှော်လင့်နေတယ်လို့လည်းဆောင်းပါးမှာဖော်ပြပါတယ်။အစုရှယ်ယာဈေးကွက်အကြောင်းကိုလေ့လာထားပြီးကိုပိုင်စီးပွားရေးလုပ်ငန်းထူထောင်လို့တဲ့တချို့လူတွေအတွက်ကတော့ stock ကိုဝင်ကစားဖို့အခွင့်အရေးရတော့မှာမို့အခုလိုဖွင့်လှစ်မှုကိုကြိုဆိုခဲ့ကြတာပါ။စောင်းပါရဲ့အဆုံးသတ်မှာတော့အချင်းပြတ်ချစားမှုတွေစီးပွားရေးလုပ်ငန်းတွေအတွက်ဥပဒေကြောင်းအရအကာအကွယ်တွေအားနည်းတာလို့မြန်မာနိုင်ငံမှာရင်ဆိုင်နေရဆဲစိန်ခေါ်မှုတွေရှိနေတာကိုလည်းထောက်ပြရေးသားထားပါတယ်ရှင်။
ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ American Style Indian တို့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ဒေါ်လှလှတန်းကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
Make a killing
ဖြစ်ပါတယ်။စာလုံးပေါင်းက M AKE make ကတခုခုကိုပြုလုပ်တာ A ကတခု KILLING killing ကနောင်နံအဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့် make a killing လုံးောက်အဓိပ္ပာယ်ကငွေအများကြီးရလိုက်တာပေါ့ idiom အဓိပ္ပာယ်ကလည်းဆင်နူတယ်လို့ဆိုရမှာပါလူတဦးဟာလောင်းကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်ဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်အမျက်မြင့်မြတ်ကလေးရလိုက်တယ်ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့ make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The business tycoon made a killing in the gas exploration project.
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်ွေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The business tycoon made a killing in the gas exploration project.
ငွေအတော်လေးရလိုက်တယ်။အမျက်မြင့်မြတ်ကလေးရလိုက်တယ်။အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ?
Make a killing.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ဒေါ်လာလတန်းစီစဉ်တင်ဆက်ထားတဲ့ American Style Idiom 3 English စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ဒီတစ်ပတ်မြမမျက်မှောက်ရေးရာအစီအစဉ်မှာလက်ဘရောင်းတောင်အရေးခင်းမှာအာနာပိုင်တွေဘက်ကအင်အားအလွန်ကျုံတုံးပြီးနှိမ်နှင်းခဲ့တဲ့အတွက်တန်ဂါတော်တွေအများပြားနဲ့အရက်သားအချို့တန်ရာရရှိခဲ့ကြပါတယ်။တိုင်းတာဝန်ရှိသူတွေကိုတရားဥပဒေအရစစ်ဆေးအရေးယူမဲ့ကိစ္စကိုနိုင်ငံတော်သမ္မတကိုယ်တိုင်ကပယ်ချခဲ့ပါတယ်။ဒီအရေးမှာတရားဥပဒေနှုတ်ဆက်သွားလေပြီလားဆိုတော့ကိုမြန်မာနိုင်ငံရှိနေများကွန်ရက်ကဥအောင်သိန်းနဲ့ဥကျော်စံတာတို့ဆွေးနွေးသုံးသပ်ချက်ကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်ခင်ဗျာ။
ကျောင်းနေပြအခုဆရာတို့ရောက်လာတဲ့ကိစ္စဟာလက်ဘရောင်းကဒေသခံတွေတက်ကြွလှူရှားသူတွေရဲ့ဆန္ဒပြပွဲကိုအစိုးရကအင်အားအလွန်ကျုံသုံးပြီးနှိကုတ်ခဲ့တဲ့ကိစ္စကိုနိုင်ငံတကာသိအောင်လာရောက်ဖော်ထုတ်တဲ့လို့ကျွန်တော်အကြံပြုနားလည်ထားပါတယ်။အဲဒီတော့ဒီအမှုကိုတောင်းတင်ညာမြန်မာနိုင်ငံမှာတရားစွဲဖို့ကြိုးပမ်းပေမဲ့ဆောက်ထားတဲ့အခါမှာသက်ဆိုင်ရာလက်မခံဘူးပယ်ချလိုက်တယ်လို့ပြောပါတယ်ဟုတ်ပါတယ်နော
်။မှန်ပါတယ်ဗျ။
ဆိုတော့ဘာဖြစ်လို့သူတို့ဒီဟာကိုလက်မခံဘူးလို့သုံးသပ်ပါလဲတကယ်တော့ဒီအမှုကတရားစွဲနိုင်တဲ့ကိစ္စဟုတ်ပါတယ်နော
်တရားစွဲနိုင်တဲ့အမှုမို့လို့လေကျွန်တော်ရှင်းနေများတရားစွဲဖို့အစီအစဉ်လုပ်တာပါဘာဖြစ်လို့လဲဆိုတော့သူတို့အဘက်ကဒီပယ်ချနိုင်တယ်ဆိုတဲ့ကိစ္စကဒီပြည်သူဝန်ထမ်းဝန်ကြီးလည်းပဲအဆင်ပေါ်လေကျွန်တော်ကတရားစွဲမယ်ဆိုရင်သူ့ရဲ့အဆင်မြင့်တဲ့အစိုးရသူသမရရှိရာခွင့်ပြုမိတ်တောင်းခံမှုလိုပါအဲကျွန်တော်တို့ခွင့်ပြုမိန်လဲတောင်းလဲတောင်းပါတယ်ဒါပေမဲ့ခွင့်ပြုမိန်ဆိုတာပြည်ပြည်သားမရှိဘူးပေါ့ဗျာကျွန်တော်အစမ်းလာဆိုတော့အဲ့ဒီခွင့်ပြုမိန်မရဘဲနဲ့ရဲစခန်းမှာအမှုသွားဖွင့်တဲ့အတွက်ကြောင့်ရဲစခန်းအမှုလက်မခံနိုင်ဘူးဆိုတာညင်းပြတာ
ဩဆိုတော့သမရကူ၌ကဒီအမှုကိုတရားစွဲခွင့်မပြုဘူးဆိုတဲ့သဘောဖြစ်နေတာပေါ့အ
ဲ့ဒီသဘောတရားပါတယ
်ဆိုတော့တကယ်တော့မြန်မာနိုင်ငံမှာအခုအထွေရေးရန်တရားတစ်ခုလုံးအာဏာပိုင်အဖွဲ့အစည်းမှကျင်းလူရသမ္မတကိုတော်တော်များများအမှတ်ပေးနေရတာခင်ဗျာပုံမှန်လေးလေးကျွန်တော်နားလည်ကြရင
်
ဒီသမ္မတကတော့ဘယ်လိုလုပ်ချင်ပေမဲ့လည်းပဲဥပမာအဖြစ်သမ္မတသာတိကျထားတယ်သမ္မတတကယ်အာဏာမရှိတဲ့ဌာနရရှိတဲ့ပြည်ထရေးတို့ဘာလို့သူတို့တွေကလက်မခံဘူးစစ်တပ်ကဘယ်လိုဖြစ်တယ်ဆိုတာပြောနေရဆိုအခုသမ္မတကိုယ်တိုင်ကဒါကိုခွင့်မပြုဘူးဆိုတဲ့သဘောပဲဒီကိစ္စမှာ
မှန်ပါတယ်ဘာဖြစ်လို့လဲဆိုတော့ပြည်ထရေးဌာနဆိုတာလည်းပြည်ရဲ့အတိုင်းပဲကျွန်တော်ကာလုံပေါ့လေကာကွယ်ရေးနဲ့လူမျိုးရေးကောင်စီရဲ့လက်အောက်မှာရှိနေတဲ့အဖွဲ့အစည်းအဓိကကြတာ哦ဆိုတော့ကသမရကလည်းအဲ့ဒီထဲမှာကာလုံရမှာလည်းသူကလည်း one of the member ပေါ့လေအဖွဲ့ဝင်တစ်ခုအနေနဲ့သူရှိနေတဲ့သဘောပေါ့နော်အဲ့တော့ဒီကာကွယ်ရေးဦးစီးချုပ်ရဲ့အချိန်ကြီးပိုင်းကပို့ပြီးတော့ထဲထဲဝင်ဖြစ်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်သမရကမပြူရကိစ္စမှာလည်းပေါ့
ဟုတ်ကဲ့အဲ့ဒီသဘောတရားပါလိမ့်မယ်
ဆိုတော့နောက်တစ်ခုကဒီပြမှုကဘယ်လောက်ထိကြီးကျယ်တဲ့ပြမှုလို့အကြံဉာဏ်ပြောနိုင်ပါလဲခင်ဗျာ
ကြီးကျယ်တာကတော့ကျွန်တော်တို့ကဒီ Geneva Convention ကတမ်းမြစ်ထားတဲ့ဒီ Phosphorus ဟောပါတဲ့မျိုးစုံတက်ပါတဲ့ဒီ weapon ဆိုအသုံးပြုတာပေါ့လေအဲ့လိုအသုံးပြုတဲ့အတွက်ဒီယဟန်တန်ဃာတွေမှာမီးဆွဲလောင်ပြီးတော့ဖြစ်ခဲ့တာကျွန်တော်သိသလောက်ဆိုတော့အပြင်းထန်ဖြစ်တာ ်ယောက်50ကျော်လောက်ရှိတယ်ပေါ့လေဥဒိရှင်တိခဏ်ညာနဲ့ယဟန်တပါးပါဝင်ရကျွန်တော်ဆက်သွယ်ပြီးတော့သူတို့မှမတရားညှဉ်းတာလေဒါပြည်သူကိုသိဖို့ဆောင်ရွက်ပေးပါဆိုလို့ကျွန်တော်တို့ကနေပြီးတော့ရေစကန်အမှုဖွင့်တန်ကြားမှုစတင်ဆောင်ရွက်ပေးတာပါအဲ့တော့ဒီဟာကတော့ပြောရင်တော့ grievous hurt ပေါ့ဗျာအပြင်းထန်နာကျင်စေမှုရဲ့ဘောင်တွင်းမှာတော့ပြည်မှုဆိုင်ဥတွေရတော့အကျုံးဝင်နေပါတယ
်ဟုတ်ကဲ့တချို့နိုင်ငံတွေမှာဒါဒီမိုကရေစီထွန်းကားတဲ့လူခွင့်ရေးကိုလေးစားတဲ့ကိုလုတ်တော်ကိုတာဝန်ယူရတဲ့နိုင်ငံတွေမှာဆိုရင်တချို့တာဝန်ရှိသူတွေနှုတ်ထွက်သွားကြတဲ့လူတို့ဒါမျိုးဖြစ်ခဲ့ပြီဆိုရင်မနှုတ်ထွက်တောင်မှစုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့အပြစ်ရှိတဲ့လူတွေကိုထိတိယရောအရေးယူပြရတယ်အခုမြန်မာနိုင်ငံမှာစုံစမ်းရေးကော်မရှင်လုတ်တယ်တော့ကြားရတယ်ဆိုတော့အဲ့ဒီလူပြုလုပ်ခဲ့တဲ့ကျူးလွန်ခဲ့တဲ့လူကိုအရေးယူဖို့ဆိုတာသူတို့ပြဋ္ဌာန်းချက်ထဲမှာပါတယ်ထင်ပါတယ်ဆုံးဖြတ်ချက်ထဲမှာအဲ့ဒီဟာကဘယ်လောက်ထိသူတို့လိုက်နာပြီးအရေးယူပါလဲကြော
ကျွန်တော်နိုင်ငံမှာတော့အဲ့လားအစင်လားမရှိဘူးကြနော်အဲ့အရေးယူစုံစမ်းတဲ့အစင်လောက်နဲ့ပဲပြီးပြတ်သွားတာပဲအဲ့တော့ဒီထုတ်ပြတာတို့နှုတ်ထွက်ခိုင်းတာတို့ဆိုတာတော့ဒီနေ့ရှိကျွန်တော်တို့မကြားရသေးတဲ့စကားလုံးတစ်ခုပေါ့နော
်အမေမြန်မာနိုင်ငံအကြီးအကဲပေါ့လေအခုအကြီးအကဲဖြစ်နေပုံကတို့ကတရားဥပဒေရဲ့အပေါ်မှာဘယ်သူမှမရှိဘူးဘာညာဆိုပြီးတော့သူတို့ပဲပြောနေကြတယ်ဆိုတော့တရားဥပဒေပေါ်မှာသူတို့ရှိနေတဲ့သဘောပေါ့ကွာတဲ့
အသက်ရောက်ပါတယ်ခင်ဗျဘာဖြစ်လို့တရားဥပဒေဆိုတာလဲသူတို့ပဲပြဋ္ဌာန်းတာပဲလေသူတို့ပြဋ္ဌာန်းတဲ့ဥပဒေကိုသူတို့ကိုယ်တိုင်ကလေးစားလိုက်နာဖို့လိုတယ်လို့ကျွန်တော်ဘက်ကအဲ့လိုမြင်ပါတယ်။အခုကဥပဒေပြဋ္ဌာန်းလိုက်အဲ့ဥပဒေကပြည်သူလူထုတွေပဲဆိုင်နေငါတို့နဲ့မဆိုင်ဘူးဆိုတော့ဒီအာဏာပိုင်အဖွဲ့အစည်းတွေမှာအဲ့လိုအယူဆတွေရှိနေတာတော်တော်များများကိုကျွန်တော်တွေ့နိုင်ပါတယ
်။နောက်ကျွန်တော်တခုနိုင်ရှင်နေတာကဒီလေဘရောင်းကျင်းနီစီမံကိန်းကိစ္စလူတွေကလောက်ထိနစ်နာမဲ့ဘာညာဆူရတော့တာလူတွေကလက်မခံကြတဲ့လူတွေရှိတယ်။ဒါပေမဲ့လောက်တဲ့လူကဇွတ်ဆက်လုံးနေတယ်ဥပမာမြစ်ဆုံနဲ့နိုင်ရှင်မယ်ဆိုရင်မြစ်ဆုံကိစ္စကြတော့ပြည်သူရဲ့ဆန္ဒအရကျွန်တော်ရဆိုင်ပါတယ်ဆိုရဆိုင်သွားတယ်မြစ်ဆုံမှာပြည်သူဆန္ဒကိုလိုက်နာပြီးတော့ဒီကိစ္စမှာဘာကြောင့်မလိုက်နာနိုင်ဘူးလို့ထင်ပါလေဘုံပဲ
ကျွန်တော်အချင်းအမြင်ပြောရင်ပေါ့လေနော်ဒီကိစ္စကမြစ်ဆုံကကျွန်တော်တို့ဒီလျှက်စစ်စီမံကိန်းထုတ်တယ်ဆိုတာတနိုင်ငံလုံးနဲ့တိုက်ရိုက်ပတ်သက်တဲ့ကိစ္စရလေဖြစ်နေတာပေါ့လေအခုအကျိုးစီးပွားကကျွန်တော်တို့စီးပွားရေးဥပိုင်ပေါ့လေတက်စီဝိုင်းရင်းနဲ့ဝမ်ပေါင်စီဝိုင်းနှစ်ခုရှင်တွဲပြီးတော့အကျိုးစီးပွားကိုရှာကြတဲ့ကိစ္စပေါ့အဲတလုံးမလုံးအောင်မှဒီကော်မရှင်နာဖွဲ့ပြီးစုံစမ်းစစ်ဆေးတဲ့အခါကျမှဒီအစိုးရရဲ့အကျိုးစီးပွားဆိုတာပါလာလေပထမအစိုးရအကျိုးစီးပွားတော့မှပါလာဖို့မပေါ်ဘူးပေါ့နော်အဲ့တော့သူတို့ကလည်းဒီဟာလည်းဒီလေဘရောင်းတောင်မှာလည်းဒီသူတို့တူးတဲ့ပြူတာကသူတို့တရုတ်ပြည်မှာတူးပုံတူးနည်းနဲ့မတူတဲ့ဟာမျိုး open mind ပေါ့လေလုတ်တဲ့အခါကျတော့ဒီရေရံမြေတွေပေါ်မှာစွန့်ပစ်မြေတွေအများကြီးအသုံးပြရတယ်။အဲ့မှာလယ်သမားတွေကသူတို့ရဲ့လေရံမြေတွေကိုတချို့ကရောကြီးယူပြီးတော့ယူရဲလယ်သမားရှိတယ်။တချို့ကရောကြီးမယူဘဲနဲ့သူတို့မြေဖလာယဉ်ကျေးမှုအရာသူလုတ်ကင်စားတော့တယ်လယ်မရှိသူတို့ဘဝမရှိဘူးဆိုရယ်။အဲ့လိုယူဆရှိတဲ့လယ်သမားတွေနဲ့တော့ပြိပက္ခတွေဖြစ်ကြပါတော့။အဲ့ဒီဟာပေါ်မှာဒီတေးဝမ်ပေါင်ကုမ္ပဏီနဲ့ဥပိုင်ရဲ့စစ်တပ်ဥပိုင်ရဲ့အကျိုးစီးပွားဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါရဲတပ်ဖွဲ့ရပါလိမ့်နော်ရှင်းပြောရင်တော့ရဲတပ်ဖွဲ့ဆိုတာလေစစ်ရဲတပ်ဖွဲ့လို့ပဲပြောရင်မမှားဘူးပေါ့ဗျာအဲသူတို့ကအပြင်းထန်နှိပ်ကွက်တဲ့ပုံမှာလူတွေအခုလိုထိခိုက်ဒဏ်ရာတရားတွေဖြစ်ပြီးတော့ဒီဒေါခင်ဝင်းဆိုတဲ့အဆင့်ဟာနောက်ဆုံးအဆင့်မှာတည်ဆုံးတဲ့ခေါင်းသဏ္ဍမှန်ပြီးတည်ဆုံးတဲ့အဆင့်ဖြစ်ပေါ်လာတာပါ
ဟုတ်ကဲ့ဆိုတော့ပထမစုံစမ်းရေးကော်မရှင်ရဲ့အစီအခံအောင်လည်းပြန်ကောက်ရမယ်ဆိုရင်တာဝန်ရှိတဲ့လူတွေကိုစုံစမ်းခေါ်ထုတ်မယ်ဆိုတော့ပါမယ်အဲ့ဒါမလုပ်ဘူးအမအဲ့ဒီဒေတာနစ်နာတာဒေတာခံတွေရဲ့ဘဝနောင်ရေးသူတို့ရဲ့ဆုံးရှုံးရမှုနဲ့ပတ်သက်ပြီးတော့လဲဘယ်လိုဆောင်ရွက်ရမလဲဘလောက်ရောကြီးပေးရမလဲသူတို့ကျင်းအောင်ဆိုတာပါတယ်လို့ထင်ပါတယ်အဲ့ဒီဟာကဘာကြောင့်ဆက်လက်မတတ်သူတို့မဆောင်ရွက်နိုင်တာလဲခင်ဗျာနောက်ပိုင်းတော့ခင်ဝင်းသေးရတဲ့အထိဆက်ပြီးတော့ဖြစ်နေရတယ်ကြတော့
ခက်ကြကဗျာဟိုရောကြီးပေးတယ်ဆိုတာလဲရောကြီးပေးဖို့ပေးကြီးကပွင့်လင်းမြင်သာမှုမရှိတဲ့အချက်လက်တွေရှိတယ်နောက်ပြီးဆေးုံဆေးကန်းတွေသူတို့လီဆောက်တာလဲဆိုတာဥကြောဇန်သားတို့ရန်ကုန်ရောက်ရင်သွားကြည့်ရင်သိပါတယ်အဖြစ်ကရဆန်းပေါ့ဗျာဘယ်သူမှလည်းမရှိဘူးအစာအုပ်လေးစောက်ပေးထားရဲဆိုတဲ့သဘောမျိုးနောက်ပြီးတော့အလုတ်ကန်ဝင်လင်းအောင်အလုတ်ကန်ရရှိရေးဆိုတာလေအဲ့ဒီလူသမားတွေကအဝိရှော်တဲ့အဆင့်ဘာအဆင့်ဒီလိုအဆင့်မျိုးတွေနဲ့ထားပြီးတော့အမှန်တော့တရုတ်ကဩဇာခံသဘောမျိုးနှစ်ကိုခံနေရတယ်လို့အဲ့ဒီပြည်သူတွေကလည်းအဲ့လိုမြင်နေပေါ့အဲ့တော့သူတို့ကသူတို့မြေရိုးဖလာဒီလေယံမြေပေါ်မှာပဲသူတို့ကအဓိကနှုတ်နိုင်နေတဲ့တန်ရုံးစင်ရှိတယ်ပေါ့နော်သူတို့လဲမရှိရင်သူတို့ဘဝမရှိဘူးဆိုတဲ့အယူဆဒီနေ့ကျွန်တော်တို့ရဲ့ယဉ်ကျေးမှုတစ်ခုလို့ဖြစ်နေတဲ့အတိုင်းသာပါပဲ
ဟုတ်ကဲ့နောက်တစ်ခုမေ့ချင်တာကဒေါအောင်ဆန်းစုကြည်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်အတိုက်ခံခေါင်းဆောင်ဒ ထောင်ဆန်းစုကြည်ကိုနှိုက်ကြတဲ့စုံစမ်းကော်မရှင်နဲ့မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်နဲ့သူကိုယ်တိုင်သွားတယ်ဒါပေမဲ့ထောင်ဆန်းစုကြည်ရဲ့အခန်းငနာကိုလည်းသိဘဝင်မကြားကြဘူးလို့ပြောကြပါတယ
်ဒါတော့ဟိုသဘောထားတစ်ခုညှိနှိုင်းတဲ့အခါမှာအဲသဘောတူတာရှိလို့မတူနိုင်တာလည်းရှိမှာပေါ့လေနော်တရားအားလုံးကသဘောတူရမယ်လို့လည်းပြောလို့မရအားလုံးကိုလည်းဆန့်ကျင်မယ်လို့ပြောလို့မရဘူးပေါ့လေနောက်ဆုံးကျွန်တော်တို့ဒေါန်ဆန်းစုကြည်ကနောက်ဆုံးဒေါ်ခေဝင်းတည်ဆုံးပြီးရနောက်ပိုင်းပေါ်ပေါက်တဲ့အပေါ်မှာသူ့ကော်မရှင်နာအစီရင်ခံတိုင်းလှုပ်ဆောင်ခြင်းမရှိဘူးဆိုပြီးတော့သူပြက်ပြက်သားသားပြောလာတဲ့အစဉ်ဖြစ်လာတာပေါ့လေဒါဟာကျွန်တော်တို့ရဲ့ turning point တစ်ခုဖြစ်လာတယ်ပေါ့နော်အဲ့ဒီဟာလည်းအင်မတန်မှအရေးကြီးတဲ့ချက်ပါဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ခံမှုတာဝန်ယူမှုဆိုတာအင်မတန်နည်းတယ်ပေါ့လေအဓိကတော့ကျွန်တော်ဥပိုင်ရဲ့အကျိုးစီးပွားအဓိကကြာနေတဲ့သဘောပဲဒါပေမဲ့အကျိုးစီးပွားတွေသူတို့ဘလို့ခွဲဝေပြီးအစိုးရအကျိုးစီးပွားကိုပြန်ပြီးတော့ပုံပေးလာတဲ့အဆင့်တွေဖြစ်တော်냐လဲဒါတွေကကျွန်တော်တို့ပွင့်လင်းမြင်သာမှုမရှိနိုင်တဲ့အတွက်ဒါတွေကမှန်တယ်လို့အတိအကျယုံကြည်လို့လည်းမရနိုင်ဘူးကျွန်တော်ဘက်ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့တကယ်တော့ဒီကိစ္စဟာဒါ tip of the iceberg ပေါ့ကွာဒီကဲတုံးကြီးအောက်မှာနင့်နေတာကိုပြရမဟုတ်ဒီကဲတုံးရဲ့ထိတ်လေးကိုမြင်နေရတာပါမြန်မာနိုင်ငံအနှံ့အပြားမှာတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအများကြီးရှိတယ်လို့ချုပ်ဖောက်မှုတွေအများကြီးလည်းပဲတခြားဓာတ်ငွေပိုက်လိုင်းကိစ္စတို့ဘာလို့မှလည်းပဲကြားနေရပါတယ်ဆိုတော့ဒီဟာတွေနဲ့ပတ်သက်လို့ကောတခြားဒီအလားတူကိစ္စအခုလုံးလွှမ်းခြုံပြီးတော့လှုပ်ဆောင်ဖို့ကြိုးပမ်းမှုကောဘယ်လောက်ရှိပါလဲဒီဟာကိုတားမြင်နိုင်အောင်ဒီဥအောင်သိန်းတို့လို့ဖွဲ့စည်းတွေတခြားရက်ဖက်ဖွဲ့စည်းတွေက
ရက်ဖက်ဖွဲ့စည်းတွေကတော့ကျွန်တော်တို့နဲ့တော်တော်လေးပူးပေါင်းဆောင်ရွက်ကြတာရှိပါတယ်အကျွန်တော်တို့ဆိုရင်ဒါစစ်တွေဘက်ကြီးเนาะကျွန်တော်တို့အဲ့ဒီဘက်ကြီးကနေရေလံပိုက်ပလိုင်းနေရာကိုကျွန်တော်သွားလေ့လာရှေ့ချော့ဖြူတော့ကျွန်တော်ရောက်ပါတယ်အဲ့ဒီမှာကျတော့ဒီတရုတ်လူသမားတွေကတကယ်သူတို့ခါတဲ့ဟိုလုံကြုံတဲ့အဆောက်အဦပေါ့လေเนาะသေချာနေပြီးတော့ကျွန်တော်ဗမာလူသမားတွေကဟိုတောင်ပြားလေးမှာရွက်ဖြင်သေးလေးတွေနဲ့เนาะဒဏီမိုးလေးတွေနေတာကိုကျွန်တော်တွေ့ရတယ်အဲ့ဒါဘာဖြစ်လို့လဲဆိုသူတို့ကအဲ့လိုနေရာမျိုးနေနေတယ်ဆိုပြီးလက်လွတ်စပယ်ပြောတာကျတဲ့အနာပိုင်းအဖွဲ့စည်းရလေတရုတ်ဆိုရင်လက်တွန်နေဗျတရုတ်ရဲ့ဂျူးစီးပွားကိုသူကအကာအကွယ်ပေးရမယ်ဆိုတော့အယူဆွဲနေတဲ့အယူဆကဒီနေ့ကျွန်တော်အစိုးရနဲ့ကျွန်တော်တို့ဒီအနာပိုင်းအဖွဲ့စည်းတွေမှာရှိတယ်အဲ့ဒါကျွန်တော်တို့ကဒါတကယ်တရားမျှတမှုကိုဒါကင်းဝေးစေတဲ့အချက်တစ်ချက်လို့ကျွန်တော်မြင်တယ်တကယ်မျှမျှတတဖြစ်သင့်တယ်လို့ကျွန်တော်ဘက်ကယူဆပါတယ
်ဟုတ်ကဲ့နောက်ဥပဒေပိုင်းနဲ့ပတ်သက်ဥအောင်သင်ကဥပဒေပြန်ရှင်ပြောဆိုတာ rule of law တရားဥပဒေစုမရေးဟာသိအရေးကြီးတဲ့ကိစ္စလို့ပြောပါရယ်မြန်မာနိုင်ငံမှာဒီစီးပွားရေးလုပ်ငန်းတွေမှာကျန်တဲ့ကိစ္စတွေမှာလည်းတရားလက်လွတ်ဥပဒေမဲ့ဖြစ်နေတဲ့ကိစ္စတွေအများကြီးရှိလို့ပြောပါရယ်ဆိုတော့တရားဥပဒေစိုးမိုးရေးအဖွဲ့ဘာညာလဲသူတို့လှုပ်ထားရယ်ဆိုတာတွေ့ရပါရယ်ဘလောက်တိုးတက်လာပြီလို့ထင်ပါလဲခင်ဗျာအခုသမရဥသိန်းစိန်အန္တရာယ်ယူလာခဲ့တဲ့တက်တန်း၄နှစ်အတွင်းမှာပဲပြန်ပြီးထုံကြည့်ပါဦးခင်ဗျာဘလောက်တိုးတက်လာသည်ဆိုရလဲခင်ဗျာ
ကျွန်တော်တို့ကတော့ဟိုထင်သလောက်ပေါ့လေပြောသလောက်မဖြစ်ပါဘူးတရားဥပဒေစိုးမိုးရေးဆိုတာကဗဇက်ကတော့ပြောနေကြတာပေါ့ဗျာတကယ်လက်တွေ့ရလိုက်မလာရပါဘူးတရားရုံးနေမကပါဘူးဌာနဆိုင်ရာတော်တော်များများမှလည်းအဂတိတရားကင်းရှင်းနေဆိုတာမရှိတော့ပါပဲဘာဖြစ်လို့လဲဆိုတော့ဒီနေ့ကျွန်တော်တို့ရဲ့ဒီအစိုးရဟဲ့လားတာဝန်ရှိတဲ့ဝန်ကြီးဌာနတွေကိုနိုင်ကသူတို့ရဲ့ပိုင်ဆိုင်မှုအထောက်အထားတွေဘလောက်ရှိလဲဆိုတာပြည်သူကိုပွင့်လင်းမြင်သာဆိုတာသူတို့ကြီးညာဖို့အင်တန်ဝင်လင်းနေတယ်ဆိုတော့ကျွန်တော်သိရပါတယ်အဲ့ဒီဟာကိုကျွန်တော်တို့မထိန်းချုပ်နိုင်ရင်သူတို့ဒီ under table လုပ်ယူမဲ့ကိစ္စတွေဟာဘလောက်အတိုင်းကြဆိုတော့ပြောလို့မရဘူးအဲ့တော့ကျွန်တော်ရှင်မာကဟိုတိုင်းပြည်ဆင်းရဲတယ်ဗျသူတို့သို့တော်လေအာနာပိုင်နဲ့ခရူနီနဲ့ပေါင်းတဲ့လူချမ်းသာတွေကတစုလောက်ကတော့အင်မတန်ကိုငွေကြီးအားဖြင့်ဒီပေါ်ကျွေးသွားပြီးတော့ပေါ့လေအဲ့ဒီဟာတွေကြောင့်လဲငွေဖောင်းပွားမှုတွေဟာတစားစရာဖြစ်နေကြမတန်တဆတွေပြေးပြီးတော့လုံနေကြရဆိုကျွန်တော်တွေ့ရတယ်။ဟုတ်က
ဲ့ဟုတ်ကဲ့ချမ်းသာကြွားမှုရောအာနာရောပေါ့
။ဟုတ်ကဲ့
သူကျေးဇူးတင်ပါတယ်ဦးအောင်လေ
းကျေးဇူးပါတယ
်။အခုဆက်လက်ပြီးတော့အခုတစ်ပတ်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘာတွေကိုနားဆင်ရမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းမိတ်ဆက်ပေးကြပါတယ်ခင်ဗျာ။
ရရှိမြတ်မြအနိုင်ရမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာတနင်္ဂနွေအတိုင်းအတာနဲ့အမှိုက်ကောက်လှုပ်ရှားမှုတွေကိုလုံးကြဖို့ဆိုပြီးတော့သူ့ရဲ့လွှတ်တော်အမတ်တွေကတဆင့်လှုံ့ဆော်မှုတွေစတင်ပြုလုပ်လာတာတွေ့ရပါတယ် လူလူအလုံးပါဝင်နိုင်တဲ့လူမှုအတိုင်းအဝိုင်းပြောင်းလဲရေးအတွက်အခုလိုမျိုးအခြေခံကြတဲ့လှုပ်ရှားမှုတွေအပေါ်မှာသင်ဘယ်လိုထင်မြင်ယူဆပါသလဲ။နောက်လူမှုအတိုင်းအဝိုင်းကိုအခြေခံကြကြပြောင်းလဲနိုင်ဖို့လူလူကိုယ်တိုင်ပါဝင်နိုင်တဲ့တခြားနည်းလမ်းတွေလှုပ်ရှားမှုတွေဘယ်လိုရှိမယ်လို့သင်ယူဆထင်မြင်ပါလဲ။အခုလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာဒီမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကျွန်တော်တို့ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
ခုတစ်ပတ်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဆက်ပြီးဖိတ်ခေါ်လိုက်ပါရခင်ဗျာခုဆက်လက်ပြီးတော့ခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာနိုင်ငံအနှံ့ရောက်နေကြတဲ့မြန်မာနိုင်ငံသားတွေမိခင်နိုင်ငံကိုပြန်လာသင့်ပြီဆိုတာနဲ့ပတ်သက်ပြီးတော့ဩစတြေးလျနိုင်ငံမှာပညာသင်ကြားခဲ့တဲ့ကိုကောင်းတက်ဆန်ကသူ့ဘာကိုယုံကြည်လဲဆိုတာကိုတင်ပြထားပါရမတ်မိုးဖြူကအစီအစဉ်တက်ဆက်ထားပါရခင်ဗျာ
နော်နံပါတ်ကောင်းဆက်စင်လို့ခေါ်ပါတယ်ကျွန်တော်ကဩစတြေးလျနိုင်ငံမှာပညာသင်ကြားတာ၄နှစ်သင်ကြားပြီးတော့မြန်မာပြည်ကိုဒီခွင့်လန်းရင်ရှိနေခင်လို့ကျွန်တော်ပြန်လာခဲ့တာဖြစ်ပါတယ်ကျွန်တော်2014-2014ကနေထိုင်ခဲ့ပြီးတော့ဦးတင်းစင်သူကလက်ထံမှာပြည်တော်မြန်မာပြည်ပြန်လာခဲ့တာပြောရဲသူကကျွန်တော်ဩဒီမာနီယာထက်စာရင်းမြန်မာနီယာကခွင့်လန်းရင်အများကြီးရှိနေခင်လို့ပြန်လာခဲ့တာပါဒါပေမဲ့ကျွန်တော်ပြန်ရအောင်ဆင်ပါတော့ခဏနေရကျွန်တော်တိတ်မတွေ့ခဲ့ပါဘူးခင်ဗျာမြန်မာပြည်မှာလူရင်းမြစ်တွေအရင်လဲပါလာတယ်ဒီမှာလည်းဒါဆိုဆိုတော့မြန်မာနိုင်ငံကဒီတော်မီးများကအခုစင်ကာပူမလေးရှားလို့တောင်းရီရောမြို့ရလူတွေကအကုန်ကြမ်း brain drain တွေအကုန်ဖြစ်ကုန်ကြတယ်ဒီမှာလည်းဒါနဲ့လေးစုယူနိုင်ရဲ့စီကောက်ပဲပြီးမှာတော့နောက်လို့အခုလမ်းကြီးအများကြီးပြည်နယ်လို့ကျွန်တော်ယုံကြည်ရဲဒါကြောင့်မလို့ကျွန်တော်ဒီတော့ကျွန်တော်ထင်ရတာကျွန်တော်ဒီမျိုးကြီးမှာကျန်နေနေပြီးမတ်တဲ့ဟိုနိုင်ငံမှာတော့တင်နေပြီးဒီတော့ဒီကျန်လာတဲ့အချိန်ကျရင်တော့ပြည်နယ်လွတ်တဲ့ဟိုလူခွင့်ပြီးသွားတဲ့နိုင်ငံဟိုလောကကြီးခွင့်ပြီးသွားတဲ့လူခွင့်ပြီးတခုရှိလာနိုင်တဲ့မျိုးကြီးမှာရှိလာနိုင်တယ်လို့ထင်ရတယ်။ဒါပေမဲ့ကျွန်တော်တို့မှားထားတာပို့ပြီးတော့တော့ရဲ့ခွင့်လမ်းကြီးစားရမယ်လို့ကျွန်တော်ထင်ပါတယ်ဒီကောက်ပေါ်ဒီမှာကျွန်တော်တက်ဖုန်လမ်းကြီးအများကြီးတွေ့လာတယ်ထင်ပါတယ်။ဒါဖြစ်လို့ဆိုတော့ကျွန်တော်လာပြီး contact လုပ်တဲ့နိုင်ငံသားတွေကြီးအများကြီးပေါ်လာပါတယ်။အခုဆိုရင်လည်းကျွန်တော်နဲ့အလုပ်ဒီပြောလို့ဖို့ယူရီးယားနိုင်ငံကြီးဟိုလူကြီးစကားလာပြောတာတွေ့ပါတယ်။အဲကြောင့်မလို့ကျွန်တော်ထင်တာကတော့မြန်မာပြည်တိုင်းနိုင်ငံအနှံ့ရောက်နေမှာကြားမြန်မာပြည်ကိုပြန်လာဖို့အချိန်တန်ပြီးလို့ကျွန်တော်ထင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့အခုတစ်ပတ်သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီဇင်ဘာလ10ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကမ္ဘာတစ်လွှမ်းမှာမကြသေးခင်ကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်ဝါဒစွဲနဲ့တိုက်ခိုက်မှုတွေဟာအကြမ်းဖက်မှုတွေရဲ့ထိန်းချုပ်မှုအန္တရာယ်ကမှေးမိန်လျော့ပါသွားတယ်လို့မရှိပဲအရင်ခြေအနေကိုပြန်ရောက်နေပြီးစိုးရိမ်စရာအခြေအနေမှာရှိနေသေးပဲဆိုတာကိုသတိပေးနေပါတယ်။အမေရိကန်အနေနဲ့စစ်အင်အားတုံးပြီးမိမိနိုင်ငံသားတွေနဲ့မဟာမိတ်နိုင်ငံတွေကိုကာကွယ်ပေးသွားဖို့အကြမ်းဖက်အဖွဲ့တွေပြိုကွဲသွားစေမဲ့စီးယုံလှုပ်ရှားမှုတွေကိုလည်းအရှိန်မြှင့်ဆောင်ရွက်သွားဖို့အိုက်ဇယ်အဖွဲ့ရဲ့ခေါင်းဆောင်တွေသူတို့ရဲ့ရင်းနှံမြေတွေပိုင်နဲ့နယ်မြေတွေနဲ့အတူအိုက်ဇယ်တပ်ဖွဲ့လုံးကိုအပိတက်ချိန်မှုန်တုတ်တင်သွားဖို့အထိတန်နိဋ္ဌာန်ခိုင်ခိုင်မာမာချမှတ်ဆောင်ရွက်နေပါတယ်။တစ်ချိန်တည်းမှာပဲမရေတွက်နိုင်တဲ့လေကြောင်းတိုက်ခိုက်မှုတွေစစ်သားတွေဒါမှမဟုတ်သူလျိုထောက်လှမ်းရေးတွေကအကြမ်းဖက်ဝါဒတွေဖြစ်လာစေတဲ့ခက်ခဲရှုပ်ထွေးတဲ့စေဆောင်မှုတွေနဲ့ မုန်တီးမှုအယူဆတွေကိုအဆုံးသတ်မပေးနိုင်ဘူးဆိုတာကိုကျမတို့သတိရကြားရပါမယ်လို့အရက်သက်လုံခြုံရေးဒီမိုကရေစီရေးနဲ့လူခွင့်ရေးဆိုင်ရာဒုတိယဝန်ကြီးဆာရာစီဝါကပြောကြားခဲ့ပါတယ်ဒီလိုအကြောင်းတွေကြောင့်ပဲဒီချင်းချောက်မှုတွေကိုတံပြန်ဖို့ကျေပြန့်ပြီးဘက်ပေါင်းစုံကနေကင်တွဲဖြစ်ရှင်မဲ့ CVE လို့ခေါ်တဲ့အစွန်းရောက်အကြမ်းဖက်မှုကိုတံပြန်ရေးနီလန်တွေကိုအမေရိကန်ပြည်ထောင်စုကအသုံးပြုနေတာဖြစ်ပါတယ်အခြေခံလူထုတိုင်ဝမ်ကြားမှာဖုံးကွယ်နေတဲ့အစွန်းရောက်အကြမ်းဖက်မှုရဲ့လှုံ့ဆော်မှုတွေစီကိုရောက်သွားစေမဲ့အဓိကအကြောင်းရင်းတွေကိုရင်ဆိုင်သွားဖို့ CVE ကတောင်းဆိုထားပါတယ်ဒါရင်မကပြည်သူလူထုကိုသူတို့ရဲ့အသုံးချခံတွေဖြစ်လာအောင်မလုံးပေးဆွဲဆောင်တဲ့အကြံဖက်အစွန်းရောက်သမားတွေရဲ့ဝါရက်ဖြတ်မှုနဲ့တွေးခေါ်တွေကိုစန့်ကျင်သွားဖို့လည်းတိုက်တွန်းထားပါတယ်။ဒီအကြောင်းတရားတွေဟာခက်ခဲရှုပ်ထွေးသလိုလက်တွေ့ဘဝဖြစ်ရပ်တွေနဲ့ဆက်နွယ်နေတတ်ပြီးအခြေခံလူရန်းစားအတွင်းမှာသာမကြခဏဖြစ်ပေါ်လာလိမ့်ရှိပါတယ်။ဒီဖြစ်ရပ်မျိုးတွေကိုရင်ဆိုင်ဖြေရှင်းဖို့အစိုးရတရက်ချင်းစီကသာဖြေရှင်းနေုံနဲ့မလုံလောက်ပဲတတ်နိုင်တဲ့ဘောင်ကိုလည်းကျော်လွန်သွားတတ်ပါတယ်။ဒါကြောင့်အစိုးရတွေသာမကဒေသခံအရာရှိတွေစီးပွားရေးလုပ်ငန်းရှင်တွေဘာသာရေးခေါင်းဆောင်တွေသုတေသီတွေအမျိုးသမီးတွေလူငယ်တွေနဲ့အကြမ်းဖက်အဖွဲ့ဝင်ဟောင်းတွေတောင်းမှပါဝင်တဲ့လူမှုအတိုင်းဝိုင်းတစ်ခုလုံးကရင်ဆိုင်ဖြည့်ရှင်ရေးနီလန်းကိုလည်း CVE ကတောင်းဆိုထားပါတယ်။အခုလိုပို့ပြီးလုံခြုံနဲ့ပို့ပြီးပြည့်ပြည့်စုံတဲ့ချင်းကပ်မှုကတဆင့်နောက်လာမယ့်မျိုးဆက်တွေကိုချိန်ချောက်လာမယ့်အန်ဒီရယ်ကိုပို့ပြီးတော့ကာကွယ်ပေးသွားနိုင်ဖို့လက်ရှိအစွန်းရောက်အကြမ်းဖက်အုပ်စုတွေအနေနဲ့လူသစ်ထပ်ပြီးစုဆောင်းနိုင်မယ့်နီလန်းတွေကိုချုပ်ကန့်ထားနိုင်ဖို့ကိုလည်း CVE အဖွဲ့ကရှာဖွေနေပါတယ်။ဒါကြောင့် Islamic အစွန်းရောက်အဖွဲ့ကိုချေမှုန်းဖို့ဆိုရင်အစွန်းရောက်အကြမ်းဖက်ဝါဒကိုတံပြန်ရေးနီလန်းရောစစ်တပ်ရဲ့အထုတ်ချိုးဖောက်မှုတွေပါမရှိမဖြစ်လိုအပ်ပါတယ်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးစီဝေါ်ကပြောသွားခဲ့ကြောင်းပါရှင
်။ American စုရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။ဒါကတော့ American စုရဲ့သဘောထားအမြင်အာဖို့ဖြစ်ပြီးတော့ VOA ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြားလိုပါတယ်ခင်ဗျာ။
ဒီဇင်ဘာလ10ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုဦးဆန်မိုးဝေကကြေညာပေးပါမယ်ခင်ဗျာ
။ဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့မှာနော်ဝေနိုင်ငံအော့စလိုမှာနိုဘယ်ငြိမ်းချမ်းရေးဆုကိုတရားဝင်လက်ခံယူမဲ့တူနီဂျီးယားနိုင်ငံကအဖွဲ့၄ခွဲပါဝင်တဲ့ National Dialogue Quartet ကမ္ဘာတလွားကွဲပြားမှုတွေနဲ့အငင်းပွားမှုတွေကိုဖြေရှင်းနိုင်မှုဆွေးနွေးပြောဆိုမှုတွေပိုးပြီးတော့လုပ်ကြဖို့အတွက်စုလက်ခံမြူကင်တရက်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတောင်းဆိုလိုက်ပါတယ်။ Syria နဲ့ Iraq နိုင်ငံတွေမှာရှိတဲ့ IS Islamic စစ်သွေးကြွတွေပေါ် CIA ဖိအားပေးမှုတွေကိုတိုးမြင့်ပြုလုပ်နေတယ်လို့တမရဥပမာအစိုးရကပြောဆိုလိုက်ပါတယ်။ဒါပေမဲ့ ISIS တွေအနေနဲ့အမေရိကန်မြေပေါ်မှာအကြမ်းဖက်ဖြစ်ပေါ်အောင်လုပ်ကင်နှိမ်စွမ်းရှိတယ်ဆိုတာကိုပြသလာခဲ့တဲ့အချိန်အမေရိကန်ပြည်ထောင်စုရဲ့တိုက်ခိုက်ရေးတိုက်ဖွဲ့ဝင်အများပြားအဲ့ဒီနှစ်နိုင်ငံစီကိုဆီလွတ်ချထားရေးကိစ္စကိုတော့ဆက်လက်ဆန့်ကျင်နေဆဲဖြစ်ပါတယ်။တိုက်ခိုက်ချေမှုန်းရေးမှာနိုင်ငံတကာအနေနဲ့ပုံမှုပြီးတော့အကူအညီပေးကြဖို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတောင်းဆိုလိုက်ပါတယ်။အမေရိကန်မြေပြင်တိုက်ဖွဲ့ဝင်တွေဟာအများပြားဆီလွတ်တဲ့ဟာရန်သူရဲ့အလို့ကြောင့်လုပေးရရောက်စေလိမ့်မယ်လို့ဗိုလ်ထူးနေအထက်လွှတ်တော်လက်နက်ကင်တိုက်ဖွဲ့ရေးရာကော်မတီရဲ့ရှေ့မောက်ကြမ်းမနာပွဲမှာဝန်ကြီးကာတာကထွက်ဆိုသွားတာဖြစ်ပါတယ်။အမေရိကန်နိုင်ငံထဲကိုမွတ်စလင်တွေဝင်ရောက်မှုယာယီပိတ်ပြဖို့အတွက်အဆိုပြုခဲ့တဲ့ Republican Party ရဲ့တမရလောင်းအဖြစ်ဝင်ရောက်ရွေးချယ်ခံဖို့ရှင်ပြိုင်နေတဲ့ Donald Trump ကိုနိုင်ငံတကာကန့်ကွက်မှုတွေကဗိုလ်ထုနေမှာပိုးပြီးတော့တိုးလာခဲ့ပါတယ်။ Mr. Trump ကို Britain နိုင်ငံတဲကိုဝင်ရောက်ခွင့်မပြုဖို့ Computer Online ကနေလက်မှတ်ရေးထိုးတောင်းဆိုတဲ့ Britain နိုင်ငံသား2သိန်းခွဲလောက်ရှိနေတယ်လို့သိရပါတယ်ခင်ဗျာ
။ဒါကတော့သတင်းအချင်းချုပ်ကိုဦးစံမိုးဝေကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက် Season ထုတ်လုပ်ရေးမှုက Mac Engineer ဖြစ်ပြီးတော့ Engineer ကတော့ Darius Smith ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာ။VOA American တံမနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာ12ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့သောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.